Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ကနေ2019ခုနှစ်စက်တင်ဘာလ20ရက်တောက်ကြနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ25 32 51နဲ့လိုင်းလက်မီတာ190တို့ကနေနားဆင်နိုင်ပါပြီရှင်။တောက်ကြညာအတွက်အစီအစဉ်မှုကကျမစုမော်ပါရှင်
ကျမကတော့စုမြတ်မော်ပါကမ္ဘာရာသီဥတုပြောင်းလဲဖောက်ပြန်မှုကိုတားဆီးရေးကျောင်းသူကျောင်းသားတွေဥဆောင်တဲ့တောင်းဆိုဆန္ဒပြပွဲတွေကိုဒီကနေ့ကမ္ဘာတဝိုင်းပြုလုပ်နေကြပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကနိုင်ငံခြားခေါင်းဆောင်တယောက်နဲ့ဆက်သွယ်မှုအတွင်းမှာစိုးရင်စရာကောင်းတဲ့ကတိပြုခဲ့တယ်ဆိုတဲ့သတင်းတွေအပေါ်သမ္မတကလှုပ်ချမ်းသတင်းမှားတွေဖြစ်တယ်လို့တုံ့ပြန်ပါတယ်အခုလိုနောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့အကြေညာပေးပါမယ်ရှင်
ဟုတ်ကဲ့ပါရှင်ဒီညပိုင်းသတင်းရှင်တွေနားဆင်ရမယ့်ထိတဲ့ရောက်သတင်းလွှာတွေကတော့သမ္မတကနေပြီးတော့လွတ်တော်ကိုဖျက်သိမ်းနိုင်ရေးအပါအဝင်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်တဲ့အဆိုပြုချက်မူကြမ်းကိုတက်မတော်သားအစုအဖွဲ့နဲ့ကြံ့ခိုင်ရေးပါတီကလွတ်တော်ကိုယ်စားလှယ်တွေဒီကနေ့တင်သွင်းပါတယ်ဒီပေါ်မှာဘလို့သုံးသက်ချက်ရှိပါသလဲ
ကြံ့ခိုင်ရေးတဖက် NRA တဖက်နိုင်ငံရေးသဘောထားမှာဖြောင်းဖြောင်းဆန့်ကျင်ပြီးတော့ရင်ကြားစည်းလို့မရနိုင်တဲ့အနေနဲ့ရင်ကြားစည်းလို့မရဘူးဆိုတဲ့အနေအထားမျိုးကို
ဒီသတင်းနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ရှင်။နောက်တရုတ်မြန်မာနယ်စပ်အခြေစိုက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့၃ဘက်ကနှစ်ကုံနဲ့အထီးထိုးစစ်ဆင်တိုက်ခိုက်မှုတွေရပ်မယ်ဆိုပြီးတော့ဒီကနေ့ကြေညာပါတယ်။စီရေးပဋိပက္ခတွေအတွင်းမှာအမျိုးသမီးတွေပေါ်မှာအကြမ်းဖက်မှုတွေကိစ္စကိုအစိုးရကတာဝန်ယူဖြေရှင်းပေးမှုမရှိဘူးဆိုပြီးတော့မြန်မာအမျိုးသမီးဖွဲ့တွေကပြောလိုက်ပါတယ်။အမေရိကန်ပြည်ထောင်စုမှာတော့မျှတတဲ့သတင်းတွေထုတ်လွှင့်မှုအတွက်ဒီသမ္မတကနေတာဝန်ပေးတဲ့ပုဂ္ဂိုလ်ကိုမေးခွန်းထုတ်တဲ့အထက်လွှတ်တော်ရဲ့ကြားနာပွဲအကြောင်းသတင်းလှတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်ရှင်အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမဆုမြတ်မွန်နဲ့ကိုဝင်းမင်းတို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်ကမ္ဘာရာသီဥတုပြောင်းလဲဖောက်ပြန်မှုကိုတားဆီးနိုင်ဖို့တာဝန်ရှိသူတွေကင်တွယ်ဆောင်ရွက်ကြဖို့တောင်းဆိုတဲ့ကမ္ဘာတဝန်းကျောင်းသူကျောင်းသားတွေဥဆောင်တဲ့ဆန္ဒပြပွဲတွေကိုဒီကနေ့ပြုလုပ်နေကြပါတယ်ဒီနေ့လာနေကြရင်နယူးယောက်မြို့ကုလသမဂ္ဂရုံးချုပ်မှာစတင်မဲ့ရာသီဥတုဆရာညီလာခံမတိုင်ခင်နိုင်ငံဆောင်မှဆန္ဒပြပွဲတွေကိုအချိန်ကြိုက်ပြုလုပ်နေကြတာပါတဘာဝပတ်ဝန်းကျင်အရေးအတွက်အပတ်စဉ်ကြောင်းတရက်ဖြတ်ပြီးဆန္ဒပြတဲ့ဆွီဒင်နိုင်ငံကဆယ်ကျော်သက်လှုပ်ရှားသူဂရက်တာသွန်စ်ဘတ်ကိုထောက်ခံမှုပြတဲ့အနေနဲ့အမေရိကန်ပြည်ထောင်စုမှဝါရှင်တန်မြို့တော်အပါအဝင်မြို့တော်တော်များများကကျောင်းသူကျောင်းသားတွေဒီကနေ့စာသင်ခန်းတွေမသွားဘဲဆန္ဒပြနေကြပါတယ်ဒီကနေ့ဆန္ဒပြပွဲတွေကိုစတင်ခဲ့တဲ့ဩစတြေးလျနိုင်ငံမှကမ္ဘာတဝန်းကကျောင်းသူကျောင်းသားတောင်းချီစာသင်ခန်းတွေကနေလမ်းပေါ်ထွက်ကိုထွက်ပြီးတော့ဆန္ဒပြခဲ့ကြပါတယ်ကျောင်းစာတွေထဲမှာရာသီဥတုပြောင်းလဲမှုကြောင့်ဖြစ်တဲ့ဆိုးကျိုးတွေကိုတင်ရရတယ်လို့အဲ့ဒီအတွက်ကိုယ်တိုင်ပါဝင်ပြောင်းလဲဖို့လိုတယ်ဆိုတာသဘောပေါက်တဲ့အတွက်ဆန္ဒပြရတာဖြစ်တယ်လို့ဆန္ဒပြအကြောင်းသူကျောင်းသားတွေကပြောပါတယ်။ဟောင်ကောင်၊အိန္ဒိယ၊ဖိလစ်ပိုင်၊ထိုင်းစတဲ့အာရှနိုင်ငံတော်တော်များများမှလည်းကျောင်းသားလူငယ်တွေအပါအဝင်ထောင်နဲ့ချီတောင်းဆိုဆန္ဒပြကြပါတယ်။ထိုင်းသဘာဝပတ်ဝန်းကျင်ဆိုင်ရာဝန်ကြီးရုံးရှိမှလူငယ်200လောက်ကတည်ခြင်းအောင်ဆောင်လဲလျောင်းပြီးတော့ရာသီဥတုဖောက်ပြန်နေမှုအပေါ်အစိုးရကကင်တွယ်ဆောင်ရွက်ဖို့တောင်းဆိုခဲ့ပါတယ်။အာဖရိကတိုက်နိုင်ငံတချို့မှလည်းအလားတူဆန္ဒပြကြပါတယ်။ရာသီဥတုဖောက်ပြန်ဆိုးကျိုးကိုကမ္ဘာနေရာတိုင်းမှာဒန်းတူခံစားနေရတာကြောင့်ဆန္ဒပြရတာဖြစ်တယ်လို့ကင်ညာနိုင်ငံနာရိုဘီမြို့တော်ကဆန္ဒပြသူတွေကပြောပါတယ်။ရာသီဥတုပြောင်းလဲဖောက်ပြန်မှုတိုက်ဖျက်ရေးကျောင်းသားလူငယ်တွေဦးဆောင်တဲ့ဆန္ဒပြပွဲတွေကိုလက်တင်အမေရိကနဲ့ဥရောပနိုင်ငံတွေမှလည်းလုပ်နေကြပါတယ်ရှင်
။ကမ္ဘာကြီးပူနွေးစေတဲ့ဖန်လောင်းဒန်းငွေထုတ်လွှင့်မှုတွေကိုကုလသမဂ္ဂအဖွဲ့ကြီးကလည်းလျှော့ချဖို့ကုလသမဂ္ဂဝန်ထမ်းတထောင်ကျော်ကအတွင်းမှုချုပ်Antonio Guterres ထံကိုစာရေးသားတောင်းဆိုလိုက်ပါတယ်။ကုလသမဂ္ဂဝန်ထမ်းတွေအနေနဲ့အထက်တန်းလေရင်ခီးတွေစီးသွားတာပါဝင်တဘာဝပတ်ဝန်းကျင်ကိုထိခိုက်စေမဲ့တန်တမန်ရပိုင်ခွင့်တွေကိုလျှော့ချဖို့တောင်းဆိုစာထဲမှာတိုက်တွန်းထားပါတယ်။ကုလသမဂ္ဂဝန်ထမ်းတွေအနေနဲ့ရာသီဥတုပြောင်းလဲမှုတိုက်ဖျက်ရေးမှာပိုပြီးတက်တက်ကြွကြွရှိဖို့လိုတယ်လို့ရာသီဥတုဆိုင်ရာညီလာခံလာတက်တဲ့နိုင်ငံတစ်ခုထက်မနည်းခိုင်မာတဲ့ဆောင်ရွက်မှုတွေလုပ်ပြဖို့လိုတယ်လို့ဒီတောင်းဆိုစာထဲမှာဖော်ပြထားပါတယ်။တဘာဝပါဝင်ရေးလှုပ်ရှားသူဂရီတာထွန်ဘတ်ကကာဗွန်ဒန်းငွေကြောင့်လေထုညဉ့်ဉဏ်မှုကိုကာကွယ်တဲ့အနေနဲ့အတ္တလန္တိတ်သမုဒ္ဒရာကိုလေရင်မစီးဘဲသင်းပေါ်နဲ့လာခဲ့တယ်လို့ကမ္ဘာတဝန်းကလူငယ်တွေတောက်ကြနေတိုင်းကြောင်းမတက်ပဲဆန္ဒပြနေချိန်မှာသူတို့အနေနဲ့လည်းအရေးတကြီးကင်တွယ်ဖို့လိုနေတဲ့ရာသီဥတုပြောင်းလဲမှုတိုက်ဖျက်ရေးကိုရဲရဲဘုံဘုံလှုပ်ပြဖို့လိုနေပြီလို့စာထဲမှာဖော်ပြထားပါတယ်။နိုင်ငံပေါင်း60ကျော်မှာဝန်ထမ်း4,400ရှိတဲ့ကုလသမဂ္ဂအဖွဲ့ကြီးရဲ့လုပ်ငန်းတွေကြောင့်တနှစ်ကိုဖန်လောင်းဒန်းငွေဖြစ်စေတဲ့ကာဗွန်ဒိုင်အောက်ဆိုက်ဒန်းငွေတန်ချိန်နှစ်သန်းနီးပါးထုတ်လွှတ်နေတယ်လို့ကုလသမဂ္ဂကင်ကနန်းတွေထဲမှာဖော်ပြထားပါတယ်ခင်ဗျ
။အမေရိကန်သမ္မတဒေါ်နယ်ထရမ့်က ယူကရိန်းတံပရာလို့ဆိုတဲ့နိုင်ငံခြားခေါင်းဆောင်တစ်ယောက်နဲ့ဆက်သွယ်မှုအတွင်းစိုးရင်စရာကောင်းတဲ့ကတိကဝတ်ပြုခဲ့တယ်ဆိုတဲ့သတင်းတွေအပေါ်မှာတံပရာထရမ့်ကလှုပ်ကြံသတင်းမှားတွေဖြစ်တယ်လို့တုံ့ပြန်ခဲ့ပါတယ်ဆိုရင်လည်းလို့ထင်မြင်တဲ့ထောင်လိုင်းရေးတာဝန်ရှိသူတယောက်ကထောင်လိုင်းရေးဆိုင်ရာစစ်ဆေးရေးမှူးချုပ် Michael Atkinson ကိုအတွင်းသတင်းပေးတိုင်ကြားခဲ့တဲ့ကိစ္စကို Washington Post သတင်းစာကြီးကသတင်းထုတ်ပြန်ခဲ့တယ်လို့အတိုင်ခံရတဲ့သမ္မတဆက်သွယ်မှုဟာ Ukraine သမ္မတ Volodymyr Zelensky နဲ့ဆက်သွယ်စကားပြောခဲ့တာနဲ့ဆိုင်တယ်လို့ New York Times သတင်းစာကြီးထဲမှာအခြေတဝင်ဖော်ပြခဲ့ပါတယ်2020သမ္မတရွေးကောက်ပွဲမှာသူပြန်အနိုင်ရရေးအကျိုးရှိမဲ့ကိစ္စတွေကိုယူကရိန်းဘက်ကစုံစမ်းပေးဖို့သမ္မတကပြောခဲ့တယ်လို့သတင်းတွေထဲမှာရေးသားခဲ့တာပါဒီသတင်းတွေဟာလှုပ်ကြံသတင်းတွေဖြစ်တယ်လို့သမ္မတ Trump က Twitter ပေါ်မှာတုံ့ပြန်ပါတယ်သူအနေနဲ့နိုင်ငံသားကောင်းဆောင်တယောက်ကိုမတင်တော်တဲ့စကားပြောတယ်လို့ယုံသူရှိသလားဆိုပြီးသမ္မတကမေးခွန်းထုတ်ခဲ့ပါတယ်တိုင်ကြားခဲ့တဲ့ကိစ္စဟာယုံကြည်စိတ်ချရတဲ့အရေးတကြီးကင်တွယ်ဖို့လိုအပ်တယ်လို့ထောင်လိုင်းရေးဆိုင်ရာစစ်ဆေးရေးမှူးချုပ် Atkinson ကဆုံးဖြတ်ခဲ့တာကြောင့်သူ့ကိုကြာတာပြင်းနေတော့ကအောက်လွှတ်တော်ထောင်လိုင်းရေးကော်မတီမှခေါ်ယူပြီးတော့လွှတ်တော်အမတ်တွေကမေးခွန်းထုတ်ခဲ့ပါတယ်ဒါပေမဲ့စစ်ဆေးရေးမှူးချုပ် Atkinson ကသူ့ရရှိတဲ့တိုင်ကြားချက်နဲ့ပတ်သက်လို့သတင်းထွက်နေတဲ့ကိစ္စတွေအပေါ်အတည်ပြုပြောခြင်းမရှိသလိုညှဉ်းဆန်းခဲ့ခြင်းလည်းမရှိပါဘူးတိုင်ကြားမှုကတကြိမ်မှာဖြစ်တဲ့ကိစ္စတစ်ခုတည်းမဟုတ်ဘဲဖြစ်ရတော်တော်များများနဲ့ဆိုင်တယ်လို့ပြောကြခဲ့ပါတယ်
အမေရိကန်ပြည်ထောင်စုရဲ့ရွေးကောက်ပွဲတွေမှာပြည်ပနိုင်ငံတွေဝင်ရောက်ဆက်ဖက်နိုင်ခြင်းမရှိအောင်ကာကွယ်ဖို့အမေရိကန်စစ်တပ်ကဗိုလ်အစိုးရနဲ့ရောပြည်내အစိုးရတာဝန်ရှိသူတွေနဲ့ပါပူးပေါင်းဆောင်ရွက်သွားမယ်လို့ဆိုပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီးမတ်အက်စပါကအခုချိန်ကစပြီးရွေးကောက်ပွဲလုံခြုံရေးဟာအမေရိကန်စစ်တပ်ရဲ့ခိုင်မာတဲ့အဓိကတာဝန်တစ်ရပ်ဖြစ်လာပါလိမ့်မယ်လို့မနေ့ကကြေညာခဲ့ပါတယ်။ဝင်ကြီးအက်စပါကဆက်ပြီးအမေရိကန်ရဲ့ရွေးကောက်ပွဲတွေကိုတိုက်ခိုက်မဲ့သူတွေကိုကာကွယ်ဝင်ကြီးဌာနကရှာဖွေနှိမ်နှင်းသွားမယ်လို့လည်းဆိုခဲ့ပါတယ်။ဝင်ကြီးအက်စပါကထပ်ပြီးစစ်နဲ့ငြိမ်းချမ်းရေးမှာခြားထားတဲ့မြင်တွေကမှေးမိန်လာနေပြီဖြစ်တယ်လို့အင်တာနက်အွန်လိုင်းကနေထိုးဖောက်တိုက်ခိုက်နိုင်ခြေတွေကလည်းစာထိုးကြီးမားလာနေတယ်လို့ပြောခဲ့ပါတယ်။လာမယ့်2020ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမဲဆွယ်မှုတွေကျင်းပနေတဲ့ချိန်မှာပဲရွေးကောက်ပွဲလုံခြုံရေးကိုစစ်တပ်ရဲ့အဓိကတာဝန်တစ်ရပ်ဖြစ်သတ်မှတ်ဖို့ဆုံးဖြတ်ချက်ထွက်ပေါ်လာတာပါ။လက်ရှိသမ္မတဒေါ်နယ်ထရန့်ဖြုတ်ချနိုင်ရတဲ့သမ္မတရွေးကောက်ပွဲရှင်ပြိုင်မဲ့ကိုယ်စားလှယ်လောင်းတဒါစင်ကျော်တို့မဲဆွယ်ပွဲတွေလည်းကျင်းပနေပါတယ်ခင်ဗျာ
ဒီဝေအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ25 kHz 11965တိုင်းဒိုမီတာ32 kHz 9303တိုင်းဒိုမီတာ57 kHz 5885တို့အပြင်စနေတနင်္ဂနွေမှာနှိုင်းနိုင်မီတာ190 kHz 1905မှာနေပြီးထုတ်လွှင့်ပေးနေပါရှင
်။ပေါ့ချာနေညာပိုင်းနိုင်ငံကသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။စင်ကာပူနိုင်ငံမှာမြန်မာအင်အကူအမျိုးသမီးကိုနှိပ်စက်လို့ထောင်ချနေတဲ့ဇနီးမောင်နှံကိုနောက်ထပ်အင်ဒိုနီးရှားအင်အကူကိုနှိပ်စက်မှုနဲ့ထပ်ပြီးတော့ထောင်ဒဏ်အပြစ်ပေးလိုက်ပါတယ်။ ID Manager Tewin Ki ရဲ့အနေနဲ့ပြစ်ဒဏ်နှစ်ခုပေါင်းအတွက်ထောင်ဒဏ်6နှစ်နဲ့တလသူရဲ့ဇနီးအယောင်မန်နေဂျာချာယွန်လင်းအနေနဲ့ထောင်ဒဏ်၄နှစ်နဲ့တလစုစုပေါင်းကြာခံကြရတော့မှာဖြစ်ပါတယ်။အိမ်အကူ၂ယောက်လုံးကိုပေးရမယ့်ရော်ကြေးငွေစင်ကာပူဒေါ်လာ18,000လောက်ကိုမပေးတဲ့အတွက်တရားရုံးကထောင်ဒဏ်ထဲမှာထည့်ပေါင်းခဲ့ပါတယ်။မြန်မာအိမ်အကူအသက်32နှစ်အရွယ်မမမိုးတန်းကိုနှိပ်စက်မှုနဲ့လောလောဆယ်တေဝီကီယက်ကထောင်ဒဏ်2နှစ်ခွဲသူ့ဇနီးကထောင်ဒဏ်3နှစ်နဲ့17လကျနေတာဖြစ်ပါတယ်။အဲ့ဒီထောင်ဒဏ်တွေကြာခံပြီးမှအင်ဒိုနီးရှားအိမ်အကူမစ်ဖက်ထရီယာအမှုအတွေ့ထောင်ဒဏ်ကိုဆက်ကြခံရမယ်လို့ဒီကနေ့တရားရုံးကဆုံးဖြတ်ပါတယ်။လင်မယား2ယောက်လုံးထောင်ဒဏ်တွေကိုအခုမတ်လ29ရက်နေ့မှာစတင်ခဲ့ကြတာပါ။သူတို့အိမ်မှာအိမ်အကူလုံနေစဉ်မမမိုးတန်းကိုအင်းရှင်အမျိုးသမီးချိုင်ကအမ်ဘတ်ကိုပြန်စားခိုင်းတာကိုထီးလက်ရောက်ရိုက်နှက်တာအပါအဝင်နှိပ်စက်ခဲ့ပါတယ်။အင်းရှင်အမျိုးသားတေကလည်းမမမိုးတန်းနဲ့ Miss Fatria တို့ကိုအပြန်အလှန်ရိုက်ခိုင်းခဲ့တယ်လို့ဒီနေ့ကိုအကြိမ်တရားပြည့်အောင်ဖျားရှစ်ခိုးခိုင်းခဲ့ပါတယ်။မမမိုးတန်းကခရီးယံဘာသာဝင်ဖြစ်ပြီးတော့မစ်ဖာထရီယာကအစ္စလမ်ဘာသာဝင်ဖြစ်ပါတယ်။မမမိုးတန်းဟာသူတို့အိမ်အကူအဖြစ်နဲ့2017ဇန်နဝါရီလကနေပြီးတော့2012နိုဝင်ဘာအထိလုပ်ကိုင်ခဲ့တာပါ။2010ဒီဇင်ဘာလတည်းကအိမ်အလုပ်လုပ်နေတဲ့အင်ဒိုနီးရှားအိမ်အကူဖာထရီယာကိုအိမ်အကူဝိုင်းပြီးတော့ကူဖို့အတွက်မမမိုးတန်းကိုငှားရမ်းခဲ့တာဖြစ်ပါတယ်။
တောင်ကိုရီးယားနိုင်ငံမှာအာဖရိကဝတ်တုတ်ကွေးတန်တရားရှိတဲ့နောက်ထပ်ဝတ်နှစ်ကောင်ကိုမြောက်ကိုရီးယားနယ်စပ်နာမတက်ခွဲစစ်ဆေးနေတယ်လို့အရာရှိတွေကဆိုပါတယ်။အာရှတလွားကဝတ်တွေကိုအစုအပြုံလိုက်သေးစေခဲ့တဲ့ဒီဝတ်တုတ်ကွေးရောဂါပြန့်နှံ့မှုပေါ်စိုးရိမ်မှုတွေကြီးလာနေချိန်မှာတောင်ကိုရီးယားအနေနဲ့အခုလိုလှုပ်ဆောင်နေတာပါ။ဒီဝတ်တုတ်ကွေးစတွေ့တာတနင်္လာနေ့ကပဲအတည်ပြုနိုင်ခဲ့တဲ့ပါချူးမြို့ကမွေ့မြူစခန်းတစ်ခုကတည်ခဲ့တဲ့ဝတ်အပိုင်းစတွေကိုတောင်ကိုရီးယားအရာရှိတွေအနေနဲ့စစ်ဆေးနေတယ်လို့စိုက်ပျိုးရေးအစားအသောက်နဲ့ကြီးလက်ဝန်ကြီးဌာနကဆိုပါတယ်။ ဒီတခွဲအကန်စမ်းသပ်မှုရလဒ်တွေကိုတောက်ကြနေနှောင်းပိုင်းမှာထုတ်ပြန်နိုင်မယ်လို့မျှော်လင့်ထားကြပါတယ်ဒီဝတ်တုတ်ဝေယောဂါကကူးစက်မြန်ပြီးကုထုံးမရှိသေးတာကြောင့်တရုတ်ပါဝင်အာရှနိုင်ငံကဝတ်တွေအကြီးအကျယ်တည်ဆုံးခဲ့ကြပါတယ်အခုလိုအချိန်မှာဖိလစ်ပိုင်နိုင်ငံအနေနဲ့လည်းဝတ်တင်သင်ခွင့်ပိတ်ပင်တဲ့နိုင်ငံစင်းထပ်တိုးခဲ့ရမှာတောင်ကိုရီးယားပြင်မြန်မာနဲ့ဆာဗီးယားတို့လည်းပါဝင်လာပါပြီခင်ဗျာ
မြောက်ကိုရီးယားနျူကလ িয়ার လက်နက်အစီအစဉ်နဲ့ပတ်သက်လို့နီလန်အစ်စ်နဲ့ညှိနှိုင်းဆွေးနွေးကြဖို့အတွက်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအကြံပြုခဲ့တဲ့အပေါ်မြောက်ကိုရီးယားညှိနှိုင်းရေးမှူးချုပ်ကဒီကနေ့ကြိုဆိုလိုက်ပါတယ်။ရှေ့မဆက်နိုင်ဖြစ်နေတဲ့ဆွေးနွေးမှုတွေကိုသူ့အဆိုအမေရိကန်အစိုးရရဲ့မှပြဿနာလှုပ်သူမပါပဲဆွေးနွေးဖို့သမ္မတထရမ့်ကအကြံပြုခဲ့တာဟာအမျှော်အမြင်ကြီးတဲ့နိုင်ငံရေးဆုံးဖြတ်ချက်ဖြစ်တယ်လို့မြောက်ကိုရီးယားနျူကလ িয়ার အရေးဆိုင်ရာအဓိကညှိနှိုင်းရေးမှူးချုပ်ကင်မြုံဂီးကကြေညာချက်ထုတ်ပြန်ခဲ့တာပါ။အစိုးရပိုင်း KCNA သတင်း website မှာဖော်ပြခဲ့တဲ့ကြေညာချက်ထဲမှာပြဿနာလုပ်သူဘယ်သူလဲဆိုတာဖော်ပြမထားပေမဲ့မြောက်ကိုရီးယားနဲ့ပတ်သက်လို့သဘောထားတင်မာတဲ့အမေရိကန်မျိုးသားလုံခြုံရေးအကြံပေးဟောင်း John Bolton ကိုရည်ညွှန်းပုံရပါတယ်။လာမယ့်ဆွေးနွေးပွဲတွေကြာရင်အမေရိကန်ဘက်ကမှန်ကန်တဲ့တွက်ချက်မှုနဲ့နီလန်သုံးမယ်လို့မျှော်လင့်တဲ့အကြောင်းမြောက်ကိုရီးယားဘက်ကကြေညာချက်မှာဖော်ပြထားပါတယ်။စီးပွားရေးနဲ့ကုန်သွယ်ရေးလျှော့ပေါမှုတွေပြေးမယ်ဆိုတဲ့ကတိနဲ့နျူကလ িয়ার အစီအစဉ်အဆုံးသတ်ခဲ့တဲ့လစ်ဗျာဆန်နမူနာမျိုးမြောက်ကိုရီးယားကိုလုပ်ဖို့အတွက် John Bolton အကြံပြုခဲ့တာအင်မတန်ဆိုးတယ်လို့သမ္မတထရမ့်ကဗုဒ္ဓဟူးနေ့တုန်းကပဲပြောကြားခဲ့ပါတယ်
။ကမ္ဘောဒီးယားနိုင်ငံကခရိုင်တော်တော်များများမှာရေလွှမ်းနေတဲ့အတွက်ထောင်နဲ့ချီရဲ့ဒေသခံတွေဘေးလွတ်ရာရွှေ့ပြောင်းနေကြပါတယ်။ရေကြီးမှုကြောင့်ကလေး2ယောက်ပါဝင်17ယောက်ထဲမှလည်းသေဆုံးခဲ့ပါတယ်။လွန်ခဲ့တဲ့ဆယ်ကစပြီးခရိုင်14ခုမှာအကြီးကျယ်ရေကြီးနေတဲ့အတွက်မိသားစု1000ကျော်ကိုကယ်တင်ခဲ့ရတယ်လို့ကမ္ဘောဒီးယားကပ်ဘေးတန်စီမံခန့်ခွဲမှုကော်မတီဥက္ကဋ္ဌကပြောခဲ့ပါတယ်ခင်ဗျာ။
Direct from Washington, the voice of America, VOA.
တောက်ကြညာအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမြတ်မွန်နဲ့ကိုဝင်းမင်းတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဦးဆုံးထိတ်တန့်ရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။နိုင်ငံတော်သမ္မတကအမျိုးသားလုံခြုံရေးကောင်စီကာလုံရဲ့ထောက်ခံချက်နဲ့လွှတ်တော်ကိုဖျက်သိမ်းနိုင်ရေးအပါအဝင်ကာလုံအစည်းအဝေးကို2လတကြိမ်ခေါ်ယူခွင့်နေပါဝင်တဲ့အခြေခံဥပဒေပြင်ဆင်တဲ့အဆိုပြုချက်မူကြမ်းကိုတက်မတော်သားအစုအဖွဲ့နဲ့ပြည်တော်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကလွှတ်တော်ကိုယ်စားလှယ်တွေကဒီကနေ့တင်သွင်းလိုက်ပါတယ်။ဒါဟာတက်မတော်သားအစုအဖွဲ့နဲ့ကြံ့ခိုင်ရေးပါတီဘက်ကဖွဲ့စည်းပုံပြင်ရေးအဆိုပြုချက်သတင်းတစ်ပတ်အတွင်းဒုတိယအကြိမ်မြောက်တင်သွင်းခြင်းလည်းဖြစ်ပါတယ်။နိုင်ငံရေးလှိလာသူတွေကတော့အခုလိုမျိုးတင်သွင်းလာတဲ့အဆိုပြုချက်တွေကိုကြည်ချင်းအဖြစ်တက်မတော်နဲ့အာဏာရပါတီတို့ကြားသဘောထားကွဲလွဲမှုတွေပိုများလာတာကိုတွေ့ရတယ်ဆိုပြီးသုံးသပ်ပါတယ်။အကြောင်းစုံကိုတော့ VOA သတင်းတောက်မတ်မီခသတင်းပေးပို့ထားပါတယ်။
ကြံ့ခိုင်ရေးပါတီကိုစားပြုကရင်ပြည်နယ်မဲဆန္ဒနယ်အမှတ်9ကအမျိုးသားလွတ်တော်ကိုယ်စားလှယ်ဆိုင်းတန်းနိုင်ကဖွဲ့စည်းပုံအခြေခံဥပဒေကြမ်းပြင်ဆင်ရေးဆိုင်ရာအဆိုပြုချက်ကိုဒီကနေ့တင်သွင်းခဲ့တာဖြစ်ပါတယ်။ဒီဥပဒေကြမ်းမှာကာလုံရဲ့ထောက်ခံချက်နဲ့တမရကလွတ်တော်ကိုဖျက်သိမ်းနိုင်ဖို့အပါအဝင်တမရတော်အများစုဦးဆောင်တဲ့ကာလုံကို2လတကြိမ်ခေါ်ယူခွင့်တို့စတာတွေပါဝင်တဲ့ကာလုံရဲ့လုပ်ပိုင်ခွင့်ကိုတိုးမြင့်ဖို့တင်ပြထားတာပါ။ဒီအဆိုကိုတင်သွင်းသူဆိုင်းတန်းနိုင်အပါအဝင်တမရတော်အစုအဖွဲ့နဲ့ကြံ့ခိုင်ရေးပါတီဝင်လွှတ်တော်ကိုယ်စားလှယ်145ဦးတို့ကလက်မှတ်ရေးထိုးတင်သွင်းခဲ့ကြတာဖြစ်ပါတယ်
။အခုကျွန်တော်လက်ရှိမြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့အခြေအနေတွေကကာလုံရဲ့လုပ်ငန်းတွေဆောင်ရွက်လို့လိုအပ်မယ်လို့ကျွန်တော်ထင်ကျွန်တော်လက်ရှိဒီဖြစ်ပေါ်နေတဲ့အနေအထားနဲ့ဟောမချင်းမနေတာချင်းနေတယ်ကြောင့်အဲ့ဒီဘုံလေးကိုနောက်နောက်မှာဒီလိုဆောင်ရွက်နေတာကျွန်တော်အားဖြစ်စေတယ်
အဆိုပြုချက်မှာတော့ဥပဒေပြုရေးနဲ့အုပ်ချုပ်ရေးကဏ္ဍအချင်းချင်းအပြန်အလှန်ထိန်းချုပ်မှုများယူရင်းလာတဲ့အခါလွှတ်တော်များကိုဖျက်သိမ်းရန်ဆိုတာအပြင်ဖွဲ့စည်းပုံကပေးအပ်တဲ့တာဝန်တွေထမ်းဆောင်ဖို့ကာလုံကောင်စီဝင်တွေကအုပ်ချုပ်ရေးလုံခြုံရေးပြည်တွင်းငြိမ်းချမ်းရေးအတွက်သမရကိုအကြံပေးဖို့လွှတ်တော်အမတ်အရေးအတွက်၃ပုံ၃ပုံကလွှတ်တော်မှလစ်လပ်ရင်းလွှတ်တော်ကိုဖျက်သိမ်းရေးသမရကိုအကြံပေးဖို့ကာလုံအစည်းအဝေးကို2လတကြိမ်ခေါ်နိုင်ဖို့နဲ့အရေးကြီးရင်အထူးအစည်းအဝေးခေါ်ဖို့ကောင်စီဝင်အနည်းဆုံး5ဦးတောင်းဆိုရင်အစည်းအဝေးခေါ်ယူနိုင်ဖို့နဲ့ဆုံးဖြတ်ချက်ချတာမှာအများဆန္ဒအလေးထားပြီးတမရကဆုံးဖြတ်ပေးဖို့စတာတွေပါဝင်ထားပါတယ်လက်ရှိဖွဲ့စည်းပုံအခြေခံဥပဒေအရကာလုံအစည်းအဝေးကိုကျင်းပလိုပါကနိုင်ငံတော်သမ္မတကဥဆောင်ခေါ်ယူကျင်းပရမယ်လို့ပြဋ္ဌာန်းပါရှိထားပြီးလက်ရှိကာလုံကောင်စီမှာတော့တက်မတော်ဘက်က6ဦးပြည်သူကရွေးကောက်တင်မြှောက်ထားတဲ့ကိုယ်စားလှယ်တွေဘက်က5ဦးစုစုပေါင်း11ဦးပါဝင်ပါတယ်အခုအဆိုပြုတဲ့ဥပဒေကြမ်းအတိဖြစ်ခဲ့မယ်ဆိုရင်တက်မတော်ဘက်ကနိုင်ငံတော်သမ္မတသဘောတူသည်ဖြစ်စေမတူသည်ဖြစ်စေကာလုံအစည်းအဝေးကိုခေါ်ယူနိုင်မယ့်အပြင်လွှတ်တော်၃ခုစလုံးကိုတက်မတော်ဘက်ကလိုအပ်ရင်ဖြတ်သိမ်းပိုင်ခွင့်ရရှိသွားမှာဖြစ်ပါတယ်။ပြီးခဲ့တဲ့စက်တင်ဘာ18ရက်နေ့တုန်းကလည်းပြည်အောင်စုဝင်ကြီးတိုင်းဒေသကြီးနဲ့ ပြည်နယ်ဝန်ကြီးချုပ်တွေဟာနိုင်ငံသားမဖြစ်စေရဆိုတဲ့အချက်အပါအဝင်သူတို့ရဲ့ဇနီးနဲ့တာသမီးတွေဟာနိုင်ငံသားတအူးနဲ့ဆွေမျိုးတော်ဆက်တာတွေမဖြစ်စေဘူးဆိုတဲ့အချက်တွေကိုထပ်မံဖြည့်ဆွတ်ပြင်ဆင်တာပါဝင်တဲ့ပြည်ထောင်စုဝန်ကြီးနဲ့တိုင်းနယ်ပြည်နယ်ဝန်ကြီးတွေရဲ့အရေးချင်းသတ်မှတ်ချက်တွေကိုပြင်ဆင်မဲ့ဥပဒေချမ်းတရက်ကိုတမတော်သားလွှတ်တော်ကိုယ်စားလှယ်အရောက်တရာကျော်ကပြည်ထောင်စုလွှတ်တော်မှတင်သွင်းခဲ့ပါတယ်နိုင်ငံရေးလေလာသုံးသပ်သူဦးမမောင်စိုးကတော့လက်ရှိအခြေအနေအရဖွဲ့စည်းပုံပြင်ဆင်ရေးမှာတက်မတော်နဲ့ကြံ့ခိုင်ရေးပါတီကတစ်ဖက်လက်ရှိအာဏာရပါတီကတစ်ဖက်နဲ့အပြိုင်မှုတွေပုံမပြင်းထန်လာသလိုသဘောထားကွဲလွဲမှုတွေကလည်းပုံမကြီးမားလာတယ်လို့သူကဆိုပါတယ်
တဲ့နဲ့ကြံ့ခိုင်ရေးတစ်ဖက် NLD တစ်ဖက်နိုင်ငံရေးသဘောထားမှာဆက်ရုံဆန့်ကျင်ပြီးတော့ရင်ကြားစေးလို့မရနိုင်တဲ့အနေနဲ့ရင်ကြားစေးလို့မရဘူးဆိုတဲ့အနေအထားမျိုးဖြစ်ပေါ်နေတာကိုတွေ့ရတယ်လို့ပြောပါမယ်အဲ့တော့အခြေခံဥပဒေပြင်ဆင်ချက်တွေကဟိုကဒီမိုကရေစီဆောင်ဘက်ကိုဆောင်ပေးတယ်ဒီဒီဘက်ကတက်တဲ့အကြံခံရေးတင်တာတက်ခဲ့အခမ်းအနားကိုတွန်းမြင့်မှုဆောင်ပေးတယ်အဲ့တော့ယူဆရင်ကြစီဆိုတဲ့မူဝါဒဟိုကလင်းနစ်ကြတဲ့အချိန်မှာပျောက်လာတယ်လို့ထင်ပါတယ်ကွဲလာလာတဲ့ဟာတွေကိုခေါင်းဆောင်တွေအနေနဲ့ပြန်ပြီးတော့ခေါင်းဆောင်တွေကိုယ်တိုင်ဟိုရင်ကြစီညှိနှိုင်းမှုပြန်ပြီးလိုအပ်နေလိမ့်မယ်လို့ထင်ပါတယ
်လက်ရှိမှာတော့တက်မတော်နဲ့ကြံခံရေးပါတီဘက်ကအခုပြင်ဆင်ချက်အပါအဝင်ပြင်ဆင်ချက်ဥပဒေချမ်း၅ခုတင်သွင်းထားပါတယ်ဒီတစ်ခေါက်တင်သွင်းထားတဲ့ပြင်ဆင်ချက်ဥပဒေချမ်းတွေကိုလာမယ့်နိုဝင်ဘာလလယ်မှာကျင်းပတဲ့လွှတ်တော်အစည်းအဝေးမှာသာဆွေးနွေးသွားဖို့ရှိပါတယ်ရှင
်မမေခါပါရှင်ဆက်ပြီးတော့ညီနောင်တိုင်းရင်းသားမဟာမိတ်အဖွဲ့တွေအပြစ်ရကျင်းကြတဲ့သတင်းကိုတင်ပြချင်ပါတယ်ပြည်တွင်းစစ်ရတနိုင်မှုနဲ့တစ်ဖက်သက်အပြစ်ခတ်ရက်ဆဲနိုင်မှုရည်ရွယ်ပြီးတော့ဒီနှစ်ကုန်တဲ့အထိထိုးစစ်ဆင်တိုက်ခိုက်မှုတွေရက်ဆဲမဲ့အကြောင်းတရုတ်မြန်မာနယ်စပ်အခြေစိုက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့၃ဘွဲကဒီကနေ့ပဲကြီးညာလိုက်ပါတယ်။ရခိုင်ဒေသအပါအဝင်သူတို့လက်ရှိလှုပ်ရှားနေတဲ့နေရာအလုံးမှာအပြစ်ခတ်ရက်ဆဲလိုက်တာဖြစ်လို့တပ်မတော်ဘက်ကလည်းဒီနေရာတွေမှာထိုးစစ်တွေထပ်မလုပ်ဖို့မျှော်လင့်ကြောင်းရခိုင်လက်နက်ကိုင်တပ် AA ဘက်ကပြောပေမဲ့လို့တပ်မတော်ဘက်ကတော့သူတို့အနေနဲ့နည်းမြေရှင်းလင်းမှုတွေဆက်လုပ်သွားမယ်လို့ဆိုပါတယ်။တပ်မတော်ဘက်ကဒါနဲ့ပတ်သက်လို့လည်းမှတ်ချက်တစုံတရာမပေးလို့ကြောင်းတုံ့ပြန်ခဲ့ပါတယ်။အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်သတင်းပေးပို့ထားပါတယ်။
ညီနောင်မဟာမိတ်၃ဘွဲဖြစ်တဲ့ရခိုင်လက်နက်ကိုင် AA ၊ကိုကန့်အဖွဲ့ MNDAA နဲ့တအောင်းလက်နက်ကိုင် TNLA တို့ကဒီနေ့နေစွဲနဲ့ထုတ်ပြန်တဲ့သတင်းထုတ်ပြန်ချက်ဟာတပ်မတော်ရဲ့ထိုးစစ်တွေကိုရပ်တန့်သွားဖို့ရည်ရွယ်သလိုအပြစ်ခတ်ရစိညှိနှိုင်းနေတဲ့အတော်တွင်ယုံကြည်မှုတည်ဆောက်နိုင်အောင်ရည်ရွယ်ကြောင်းရခိုင်လက်နက်ကိုင် AA ရဲ့သတင်းပြန်ကြားရေးတာဝန်ခံခိုင်တုခါက VOA ကိုပြောပါတယ်
ဒီဟာကတော့ဒီအဓိကဥတည်ချက်ဆိုတော့ဒီတွေ့ဆုံဆွေးနွေးနေကြတဲ့ကာလမှာဒီနှစ်ဦးနှစ်ဖက်ကြားမှာနေပြီးတော့ဒါယုံကြည်မှုတွေပို့ပြီးတော့ဒါဖြစ်လာအောင်ပေါ့နော်အဲ့ဒါကျွန်တော်တို့ဒီညီတော်မဟာမိတ်တွေဘက်ကကျွန်တော်တို့လုံနိုင်တဲ့အပိုင်းပေါ့နော်အဲ့ဒီဥစ္စာကိုကျွန်တော်တို့ဘက်ကလုပ်တာဖြစ်တယ်ဆိုတော့ကျွန်တော်တို့ဘက်ကလုပ်သလိုမျိုးဒီတစ်ဖက်ကနေပြီးတော့ဗမာစစ်တပ်ဘက်ကလည်းပဲသူတို့လုံနေတဲ့ထိုးစစ်တွေကိုနော်ရလိုက်မယ်ဆိုလို့ရှိရင်တော့အခုလက်ရှိဖြစ်နေတဲ့တိုက်ပွဲတွေကိုဒါရပ်သွားနိုင်တာပေါ့
ညီနောင်မဟာမိတ်တုံးဘွဲကတိုက်ပွဲတွေကိုအနိုင်ဆုံးဖြစ်အောင်ရှော့ချထားပြီးတပ်မတော်ရဲ့ထိုးစစ်တွေကိုခုခံကာကွယ်ရဲ့အနေထားသာဖြစ်ကြောင်းအခုထုတ်ပြန်ချက်ကလည်းရခိုင်ဒေသအပါအဝင်သူတို့လှုပ်ရှားနေတဲ့နေမီဒေသအားလုံးမှာအပြစ်အခက်ရက်စဲထားရဲ့ဆိုတာအသိပေးလိုက်တာလို့ခိုင်တုခါကပြောပါတယ
်အခုကဗမာစစ်တပ်ကသူတို့ဒီအပြစ်ခက်ရက်စဲရေးတစ်ဖက်သက်ကြီးညာထားတဲ့ဥစ္စာမှာဟိုပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီရခိုင်ဒေသမပါဘူးသူတို့ကနောက်ပိုင်းတိုင်းစစ်တပ်နဲ့ချုပ်မပါဘူးအဲ့ဒါကြောင့်မို့လို့သူတို့ကနေပြီးတော့အဲ့ဒီဘက်မှာဒါအင်အားတွေအလုံးရင်နဲ့ဖိပြီးတော့မှတိုက်နေတယ်သူတို့ဒီဟာမျိုးကပြောမယ်ဆိုလို့ရှိရင်ဘုရားပေါ့နော်သူတို့ရဲ့ဒီအဓိကတိုက်ပွဲရတန်းထားတဲ့ဥတီချက်ကအကောင်ဘက်ကိုဥမတည်ဘူးဖြစ်နေတာပေါ့သူတို့အခုကျွန်တော်တို့ဘက်ကတစ်ခါတည်းကျွန်တော်တို့ဒီအပြစ်ခတ်ရစည်ဒီရတန်းထားတဲ့အနေအထားကအခုကျွန်တော်တို့ညီနောင်မဟာမိတ်တုံးဖွဲ့ရဲ့လှုပ်ရှားနေမြင်တဲ့အားလုံးပါတယ်ဆိုတဲ့အခါကျတော့ဒါဟိုအများကြီးဘုရားပေါ့နော်ဒါအကျိုးတရားမှုကပိုရှိတာ
စက်တင်ဘာ18ရက်ကလည်းကျိုင်းတို့မျိုးမှာတက်မတော်နဲ့မြောက်ပိုင်းမဟာမိတ်၄ဘွဲ့ဖြစ်တဲ့ကချင်လက်နက်ကိုင် KIA တအောင်းလက်နက်ကိုင် TNLA ကိုကန့်အဖွဲ့ MNDAA နဲ့ရခိုင်လက်နက်ကိုင် AA တို့ကနှစ်ဖက်အပြစ်ခတ်ရစိုက်စာချုပ်အတွက်ဆွေးနွေးခဲ့ကြပါတယ်ဒီပွဲမှာအပြစ်ချက်လက်မှတ်ရေးထိုးရေးနဲ့တက်နေရခြားသားရေးအပါအဝင်အချက်9ချက်ကိုနောက်ဆွေးနွေးပွဲတွေမှာဆက်ဆွေးနွေးကြဖို့သဘောတူညီမှုရခဲ့ပါတယ်ဒါပေမဲ့လည်းဆွေးနွေးပွဲတွေကိုတိုက်ပွဲလုပ်ရင်ဆက်လုပ်သွားမလားဆိုတဲ့အပေါ်မှာအများစုကစိုးရိမ်နေကြတာလည်းရှိပါတယ်ဒါကြောင့်တင်းမာရဲ့သဘောထားတွေကိုတက်မတော်ဘက်ကရှော့ချဖို့လိုကြောင်းခိုင်တုခါကပြောပါတယ်။ညီနောင်မဟာမိတ်သုံးဘွဲကတလတာအပြစ်ခတ်ရစဲကြောင်းစက်တင်ဘာ9ရက်ကလည်းကြီးညာခဲ့ပါတယ်။အခုဒီနှစ်ကုန်အထိတတန်းထတ်တူးလိုက်တာပါ။တက်မတော်ဘက်ကလေးချင်ရဲ့စခန်းတွေကိုတိုက်တာ၊လေးချောင်းကနေတက်ခိုက်တာ၊စစ်ရှောင်းတွေကိုအကြောင်းပြုပြီးရိခါဖြတ်တောက်တာတွေကိုလုပ်မယ်ဆိုရင်ပြန်ပြီးခုခံကာဝယ်သွားမယ်လို့လည်းကြီးညာချက်မှာဖော်ပြထားပါတယ်။ညီနောင်သုံးဘွဲ့ရဲ့ကြီးညာချက်ထုတ်ပြန်တာနဲ့ပတ်သက်လို့တက်မတော်ဘက်ကမှတ်ချက်တစုံတရာမပေးလို့ကြောင်းတက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကဗိုလ်မှူးချုပ်ဇော်မင်းထွန်းကပြောပါတယ်
။အဲ တော့လည်းပတ်သက်ပြီးတော့ကျွန်တော်တို့အနေနဲ့ကတော့အာသဘောထားမှတ်ချက်မှပြည်ရမှာရှိပါဘူးဗျာကျွန်တော်တို့ပြောထားကြည့်ကြပါဗျာကျွန်တော်တို့ရဲ့ဒီ20ပြည်နဲ့ထောက်ပြန်ကြမှာဆိုင်အပိုင်း5-6နဲ့ပတ်သက်လာရင်တော့ကျွန်တော်တို့ဒီတိုင်းကြည့်နေလို့မရပါဘူးအဲ့ဒါကျွန်တော်တို့ဒီလိုအတဲဝင်စီစဉ်ထိပါလာတော့ပြီးရင်ကျွန်တော်တို့အုပ်ချုပ်မှုရနေအားဖြင့်ဟိုဒီကိစ္စရတော့ပြည်သူလူထုကိုဝန်တော့ဝန်တော့ဖြစ်စေတာတော့ဆိုတော့ကျွန်တော်တို့အာမလွဲမပြေပြန်လဲတိုက်ခိုက်သွားမှာဖြစ်ပါတယ်ရှမ်းမြောက်ခက်မှာကတော့ဒီနေ့တော့ပြည်သူတိုက်ပွဲဖြစ်ပွားမှုမကြားရပါဘူးဗျာ
တမတော်ဘက်ကနောက်ဆုံးအကြိမ်အပြစ်ခတ်ရစည်ကြီးညာချက်ထုတ်ပြန်ထားတာကတော့မနက်ဖြန်စက်တင်ဘာ27ရက်မှာအကုန်ဆုံးမှာဖြစ်ပါတယ်မြောက်ပိုင်းတိုင်းအရှိမြောက်တိုင်းအရှိပိုင်းတိုင်းအလဲပိုင်းတိုင်းနဲ့တရီဂန်ဒေတာစရစ်စစ်တိုင်း5ခုမှာအပြစ်ခတ်ရစည်ကြောင်းတမတော်ဘက်ကကြီးညာထားတာပါဩဂုတ်လ15ရက်ကနေကြော့ပြန်ဖြစ်လာတဲ့တိုက်ပွဲကြီးကြောင်းရှမ်းမြောက်မှာစက်တင်ဘာ4ရက်အထိရဲသား18ယောက်သေဆုံးပြီးအနည်းဆုံး28ယောက်ဒဏ်ရာရခဲ့ရလို့ကုလသမဂ္ဂလူသားချင်းစာနာရေးဆိုင်ရာညှိနှိုင်းရေးမှူးရုံး UNOCHA ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။နတ်ဆန်မြို့နယ်ဘက်မှာနောက်ဆုံးဖြစ်ခဲ့တဲ့တိုက်ပွဲကြီးကြောင့်ဒေသခံ2000ကျော်လောက်ထွက်ပြေးတိမ်းရှောင်ခဲ့ရပြီးအခုတော့သူတို့နေရပ်ကိုပြန်သွားနေကြပြီလို့လည်းကယ်ဆယ်ရေးအဖွဲ့တွေကပြောပါတယ
်။ VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဒီလိုမျိုးစီးပရိပခါတွေအတွင်းမှာအမျိုးသမီးတွေအပေါ်ကျူးလွန်ခဲ့တဲ့လူရဲ့အပေါ်မှာတာဝန်ယူမှုတာဝန်ခံမှုရှိကြဖို့တောင်းဆိုကြတဲ့ဆွေးနွေးပွဲအကြောင်းကိုတင်ဆက်ပေးခြင်းပါတယ်။ပြည်တွင်းစစ်တမ်း290ကျော်ရင်ဆိုင်နေရတဲ့မြန်မာနိုင်ငံမှာတော့စီးပရိပခါတွေအတွင်းမှာအမျိုးသမီးတွေအပေါ်မှာအကြမ်းဖက်မှုနဲ့လိင်ပိုင်းဆိုင်ရာကျူးလွန်တဲ့ကိစ္စရပ်တွေကိုအစိုးရအနေနဲ့တာဝန်ယူမဖြေရှင်းပေးနိုင်သေးဘူးလို့အမျိုးသမီးအဖွဲ့ကိုယ်စားလှယ်တွေကပြောလိုက်ပါတယ်။ပြည်တွင်းစစ်တွေရပ်တန့်မှုနဲ့ရေရှည်တည်တံ့ခိုင်မြဲတဲ့ငြိမ်းချမ်းရေးကိုတည်ဆောက်နိုင်မှုအတွက်ရန်ကုန်မြို့မှာငြိမ်းချမ်းရေးအတွက်အမျိုးသမီးများဖိုရမ်ကိုကျင်းပနေတာပါ။အကြောင်းအပြည့်စုံကိုတော့ VOA သတင်းတောက်မတ်စုစုကသတင်းပေးပို့ထားပါတယ်
။ငြိမ်းချမ်းရေးတည်ဆောက်တဲ့အခါမှာအမျိုးသမီးတွေပုံမှန်ပါဝင်လာနိုင်မှုအတွက်2019ခုနှစ်ရဲ့5ချိန်မြောက်ငြိမ်းချမ်းရေးအတွက်အမျိုးသမီးများဖိုရမ်ကိုဒီကနေ့ရန်ကုန်မြို့မှာပြုလုပ်ခဲ့ပါတယ်။အမျိုးသမီးငြိမ်းချမ်းရေးနဲ့လုံခြုံရေးဆိုင်ရာကိစ္စရပ်တွေရဲ့လမ်းစာကိုအတူတကွဝိုင်းဝန်းအဖြေရှာပြီးပြည်တွင်းစစ်တွေရပ်တန့်မှုနဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုရောချဖို့အတွက်ရည်ရွယ်ပြီးအမျိုးသမီးများဖိုရမ်ကိုကျင်းပခဲ့ကြတာပါ။ဒီကနေ့ကြားရောက်တဲ့အပြည်ပြည်ဆိုင်ရာညီညွတ်ရေးအထိမ်းအမှန်နဲ့မှဒီဖိုရမ်ကိုစတင်လိုက်တာလည်းဖြစ်ပါတယ်။စစ်ပွဲတွေကြောင့်ထိခိုက်နေတာမှုနဲ့ပြည်ပခဖြေရှင်းရမှာအမျိုးသမီးတွေရဲ့အရေးပါမှုကိုရေရှည်တည်တံ့တဲ့ညီညွတ်ရေးတို့နဲ့ဆက်ဆက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီက2000ခုနှစ်အောက်တိုဘာလ31ရက်နေ့မှာဆုံးဖြတ်ချက်ချခဲ့တာပါ။ကုလသမဂ္ဂကချမှတ်တဲ့အချက်၈ချက်ပါဝင်တဲ့အမျိုးသမီးများညီညွတ်ရေးနဲ့လုံခြုံရေးဆိုင်ရာဆုံးဖြတ်ချက်အမှတ် 1325 ကိုမြန်မာအပါအဝင်အဖွဲ့ဝင်နိုင်ငံတိုင်းကသဘောတူညီခဲ့ကြပါတယ်။ဒါပေမဲ့မြန်မာနိုင်ငံရဲ့လက်ရှိအနေအထားကတော့ဒီချက်တွေကိုအကောင့်ထဲမဖော်နိုင်သေးဘူးလို့အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံရဲ့အထွေထွေအတွင်းရေးမှူးနော်ဆဲဆဲကအခုလိုပြောပါတယ်
။တချို့နိုင်ငံဆိုဥပမာနီပေါနိုင်ငံဆိုရင်သူတို့က National Action Plan ပေါ့ကျွန်တော်တို့နိုင်ငံတော့အစ်စ်စီမံဆောင်ရွက်ချက်တော့မှသူတို့လုပ်နေပြီပေါ့နော်။ကျွန်တော်တို့မြန်မာနိုင်ငံခုချိန်ထိဒီလိုမျိုးအထုသဖြင့်စီပတ်ပခါမှာဖြစ်နေတဲ့အကြမ်းဖက်မှုဆိုင်ရာကိစ္စရပ်တွေလင်ပိုက်ဆိုင်ရာကိစ္စရပ်တွေဆိုရင်အကောင့်ထဲမဖော်တဲ့အပြင်ကိလို့ခွေတွေဆက်ပေးနေတဲ့ဟာတွေကျွန်တော်တို့အများကြီးကြုံတွေ့ရတယ်ပေါ့နော်ဆိုတော့ဒါတွေကလှုပ်ချင်နေဆိုရင်တော့လှုပ်လို့ရမှာပေါ့နော်ဒါပေမဲ့မလှုပ်ချင်တာပဲလားဒါမှမဟုတ်ရင်မလှုပ်နိုင်တာပဲလားဒါအစိုးရရဲ့လှုပ်ရမယ့်တောင်းဝန်တရားဖြစ်တာပေါ့နော
်ငြိမ်းချမ်းရေးအတွက်အမျိုးသမီးများဖိုရမ်ကိုစက်တင်ဘာလ2021နှစ်ရက်တာချင်းမှသွားမှာပါအဲ့ဒီဖိုရမ်မှာအမျိုးသမီးပါတီကိုယ်စားလှယ်တွေတိုင်းရင်းသားကိုယ်စားလှယ်အဖွဲ့ကအမျိုးသမီးကိုယ်စားလှယ်တွေနဲ့မဟာမိတ်အဖွဲ့အစည်းကကိုယ်စားလှယ်တွေကတက်ရောက်ဆွေးနွေးကြမှာပါပြည်ရင်းစစ်တွေကြားမှာရှင်သန်နေရတဲ့အမျိုးသမီးတွေရဲ့ဘဝဟာလုံခြုံမှုကင်းပြီးလူအခွင့်အရေးချိုးဖောက်ခံနေရတယ်လို့နော်ဆဲဆဲကပြောပါတယ်
ပဒီပခါတွေကြမှာအများဖြစ်ရေဆိုင်နေရတာကကလေးတွေရမျိုးသမီးတွေတက်ကြီးရွယ်ဦးတွေဖြစ်နေတယ်ပေါ့နော်ဆိုတော့သူတို့ဘဝရဲ့လုံခြုံရေးကအရာဟိုစိုးရိမ်ရတဲ့အခြေအနေမျိုးဖြစ်တယ်ပြီးလို့ရှိရင်လည်းဒီလိုမလုံမချုံမှုအတိုင်းဝဲမှာကျွန်တော်တို့ရှင်သန်နေရတဲ့ဘဝမျိုးကလည်းရည်ရှိဆိုရင်လည်းတီတားခိုင်မြဲတဲ့ငြိမ်းချမ်းရေးပဲပြောပြောဘဝလုံခြုံမှုပဲပြောပြောကျွန်တော်တို့နေနိုင်မှာမဟုတ်ဘူးပေါ့နော
်အခုလက်ရှိအချိန်မှာအမျိုးသမီးတွေဟာအကြမ်းဖက်ခံရတဲ့အခြေအနေကနေမလွတ်မြောက်နိုင်သေးပဲဒါတွေကိုနီးလန်းရှာဖို့အတွက်ငြိမ်းချမ်းရေးအတွက်အမျိုးသမီးများဖိုရမ်ကိုတက်ရောက်ခဲ့တာလို့ကရင်အမျိုးသားအစည်းအရုံးအဖွဲ့ဝင်နော်ဒါတာကပြောပါတယ်
အခုကဆိုလို့ရှိရင်အမှန်တမ်းအရေးကြီးတဲ့အချိန်ကာလဖြစ်နေလေအရင်ကလို290စစ်ပွဲတွေ policy အတိုင်းသွားမလို့ဆိုလို့ရှိရင်အမျိုးသမီးတွေမပါနိုင်ဘူးเนาะဒါပေမဲ့လို့အခုကကျမတို့အမျိုးသမီးတွေအသံတွေများများပါလာအောင်ကျမတို့ဒီလိုမျိုး forum တွေတက်ရှင်အပြင်သူတို့သိပညာတွေအသက်ပညာတွေဘုဘူးပြတဲ့ရလာပြီးတော့သူတို့စိတ်ပါဝင်စားမှုရှိလာမယ်
ပြည်ရင်းစစ်အခြေအကြဆုံးဖြစ်တဲ့မြန်မာနိုင်ငံမှာတနေ့ထက်တနေ့မလုံခြုံတဲ့အတိုင်းအဝန်မှာရှင်သန်နေရပြီးအဲ့ဒီအနေအထားကနေပြန်လည်ထူထောင်နိုင်မှုအတွက်လိုနေပြီလို့ Forum ကိုတက်ရောက်လာတဲ့တိုင်းရင်းသားဒေသအသီးသီးကအမျိုးသမီးကိုစလဲရီကပြောပါတယ်မြန်မာနိုင်ငံရဲ့တည်ထက်ခိုင်မြဲတဲ့ငြိမ်းချမ်းရေးဖြစ်ဖို့အတွက်ကအမျိုးသမီးတို့လုံခြုံရေးအတွက်သာမကပဲလူသားအလုံးရဲ့လုံခြုံရေးနဲ့လည်းသက်ဆိုင်တာကြောင့်လုံခြုံရေးဆိုင်ရာနဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုလျှော့ချဖို့အလုံးပါဝင်လှုံ့ဆော်မှုလိုတယ်လို့တက်ရောက်လာသူတွေကပြောပါတယ်
VOA သတင်းတောက်စုစုပါရှင်ဆက်ပြီးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်။အမေရိကန်အစိုးရသတင်းဌာနတွေကိုကြီးကြပ်တဲ့ US Agency for Global Media ရဲ့အကြီးအကဲတာဝန်ယူဖို့ Conservative ရုပ်ရှင်ထုတ်လုပ်သူတဦးဖြစ်တဲ့ Michael Butt ကိုတမရကနေအဆိုပြုထားတာကြောင့်မနေ့ကအထက်လွှတ်တော်ကြားနာပွဲမှာတော့သူ့တာဝန်ကိုအတည်ပြုနိုင်ရေးမေးခွန်းတွေမေးခဲ့ကြပါတယ်။အမေရိကန်ပြည်ထောင်စုမှာဗမ်းမလိုက်ဖဲနဲ့မျက်မျက်တတသတင်းတွေထုတ်လွှင့်မှုဥပဒေအရတာဝန်ပေးထားတဲ့ VOA American အတန်လို American ဆိုရသတင်းဌာနတွေအပေါ်မှာတမရထရန့်ကနိုင်ငံရေးအရာတစ်ဖက်သက်အတုံးချသွားမှာကိုစိုးရိမ်မှုတွေနဲ့ပတ်သက်ပြီးကြားနာပွဲမှာသူကဖြေရှင်းသွားခဲ့ပါတယ်။ Brian Patton ရဲ့သတင်းပေးပို့ချက်ကိုတော့ကိုရနိုင်ပြောပြပေးပါရှင်
။ရွေးစေ့ကြီးအမြတ်မှုဆောင်အရာရှိချုပ်ဖြစ်တဲ့သူ့ကိုအတည်ပြုခန့်အပ်ခဲ့မယ်ဆိုရင်သတင်းဌာနတွေရဲ့လွတ်လပ်ရပ်တည်ခွင့်ကိုမထိခိုက်အောင်အာမခံသွားမယ်လို့ Michael Pike ကထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီမှာမနေ့ကပြောကြားလိုက်ပါတယ်။တကယ်လို့အတည်ပြုခဲ့မယ်ဆိုရင်သူဟာတမရထရမ့်အစိုးရကအစိုးပြုတင်သွင်းတဲ့ဒီဖွဲ့ရဲ့ပထမအဦးဆုံးအမှုဆောင်အရာရှိချုပ်ဖြစ်လာမှာပါ။
The whole agency rests on the belief that the reporters are independent, that no political influence.
ဒီဌာနတစ်ခုလုံးကတော့သတင်းထောက်ဆိုတာလွတ်လပ်ရမယ်။သတင်းရေးသားတဲ့နေရာမှာဘာနိုင်ငံရေးဩဇာလွှမ်းမိုးမှုမှမရှိရဘူးဆိုတဲ့ယုံကြည်ချက်ပေါ်အခြေခံထားတာဖြစ်ပါတယ်။ဒီယုံကြည်ချက်မရှိဘူးဆိုရင်တော့ဒီဌာနတွေရဲ့လုပ်ငန်းတာဝန်တွေလည်းထိရောက်မှုရှိတော့မှာမဟုတ်ပါဘူး။
ပိုက်ခါမှတ်တမ်းရုပ်ရှင်ထုတ်လုပ်သူတယောက်ဖြစ်ပြီးတော့ California အခြေစိုက် Claremont Institute ရဲ့အကြီးအကဲလည်းဖြစ်ပါတယ်။သူဦးဆောင်မှုအစိုးပြုထားတဲ့ USAGM အဖွဲ့ဟာ American အစိုးရထောက်ပံ့ထားတဲ့နိုင်ငံတကာသတင်း agency လေးကိုကြီးကြပ်ရတာဖြစ်ပြီးတော့တစ်နှစ်ကို American Dollar 628တန်းအသုံးစရရှိပါတယ်။ဒီထဲမှာ VOA Power Radio Marti El Hura TV နဲ့ Sawa Radio အပြင် Radio Free Europe, Radio Liberty နဲ့ Radio Free Asia RFA တို့လည်းပါဝင်ပြီးတော့နိုင်ငံပေါင်း100လောက်ကိုထုတ်လွှင့်ပေးနေတာပါ။နာဆင်ကြည့်ရှုသူ345တန်းလောက်ရှိပါတယ် VO ရဲ့ပရိညာစာတန်းကို1986ခုနှစ်ကအတည်ပြုခဲ့ပြီးတော့နိုင်ငံတကာအတန်လွင့်အဥပဒေအရအစိုးရအတန်လွင့်သတင်းဌာနမှလုပ်ကိုင်နေသူတွေအလုံးဟာသတင်းစံသတ်မှတ်ချက်တွေကိုတိတိကျကျလိုက်နာဆောင်ထိန်းဖို့ပြဋ္ဌာန်းထားပါတယ် The Pointer Institute က Tompkins ကတော့အခုလိုပြောပါတယ
် Audiences you're notA state-run media that only tells one side of the story is often state-run.
ခင်ဗျားတို့ဟာတခြားနိုင်ငံတွေကအစိုးရပိုင်းသတင်းမီဒီယာတွေလိုမျိုးတစ်ဖက်သေးကိုရေးသားဖော်ပြနေတဲ့အစိုးရပိုင်းသတင်းမီဒီယာတွေမဟုတ်ပါဘူး
။ USAGM ဌာနရဲ့သတင်းလုပ်ငန်းစဉ်နဲ့ပတ်သက်ပြီးပါတီနီယားစလုံးကလွတ်တော်အမတ်တွေကထောက်ခံကြတယ်လို့လဲ VOA ညွှန်ကြားရေးမှူးဟောင်း David Jackson ကပြောပါတယ
်။ The members of Congress have always supported the broadcasting by VOA and the other broadcasters because
VOA နဲ့တခြားအတော်လင်းဌာနတွေကထုတ်လွှင့်နေတာတွေကိုကွန်ကရစ်လွှတ်တော်အမတ်တွေကထောက်ခံပါတယ်။ဘာကြောင့်လဲဆိုတော့သူတို့ကကမ္ဘာတဝန်းကကြီးစုနားဆင်နေတဲ့ပြည်သူတွေရဲ့ယုံကြည်အားကိုးလို့ရတဲ့သတင်းရင်းမြစ်တစ်ခုရဲ့တန်ဖိုးကိုနားလည်တဲ့အတွက်ကြောင့်ပါ
။ဒါမဲ့လည်းတချို့သမ္မတထရမ့်ကိုဝေဖန်သူတွေကတော့ဒီအတော်လင်းဌာနတွေကိုအစိုးရမူဝါဒတွေကိုတစ်ဖက်သက်ဝါဒဖြန့်ထုတ်လွှင့်ဖို့အသုံးချသွားမှာကိုစိုးရိမ်နေကြပါတယ်။ဒီဆွေးနွေးပွဲမှာပါဝင်တဲ့ဒီမိုကရက်ထက်လွှတ်တော်အမတ်Bob Menendez ကတော့ Pike နဲ့ Donald Trump ရဲ့မဟာဗျူဟာရေးရာအကြီးအကဲဟောင်းလည်းဖြစ်နောက်ပြည်တွင်းမှာ Conservative အမျိုးသားရေးဝါဒီတွေရဲ့သတင်းတွေကိုထုတ်လွှင့်ပေးနေတဲ့ Private သတင်း Agency ရဲ့အကြီးအကဲဟောင်းလည်းဖြစ်တဲ့ Steve Bannon တို့ရဲ့ဆက်ဆံရေးအပေါ်မှာအဓိကမေးခွန်းထုတ်ခဲ့ပါတယ်။ Steve Bannon နဲ့ Pike တို့ဟာ Iran စစ်ပွဲနဲ့ Nuclear ရေးကိစ္စမှတ်တမ်းရုပ်ရှင်တစ်ခုကိုပူးတွဲထုတ်လုပ်ခဲ့ပါတယ်။ဆိုရသတင်းဌာနတွေကသတင်းတော်တွေပေါ်မှာနိုင်ငံရေးရာဖိအားပေးတာတွေကိုဘယ်လိုကာကွယ်ပေးမလဲလက်မခံပဲပယ်ချနိုင်မလားဆိုပြီးတော့ Bob Menendez ကမိကုံထုတ်ခဲ့ပါတယ်။ Michael Pike ကတော့သူ့အနေနဲ့လုံနိုင်လိမ့်မယ်လို့ထင်ကြောင်းနဲ့အရင်ကလည်းဒီလိုကာကွယ်ပေးခဲ့တယ်ဆိုပြီးတော့တုံ့ပြန်ဖြေကြားသွားခဲ့ပါတယ်ခင်ဗျာ
။ကိုရန်နိုင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းရဲ့တောက်ကြညာချမ်းသတင်းလွှာတွေကတော့ဒီလောက်ပါပဲ။ဒုတိယပိုင်းနိုင်ယူဝက်မှာတော့အပတ်စဉ်ထုတ်လွှင့်ပေးနေကြခန်းသားတွေဖြစ်တဲ့အမျိုးသမီးခန်းသားသုဒ္ဓဆုံးလေးအမေရိကန်တခွင့်အစီအစဉ်နဲ့အတူသိပ္ပံနဲ့နည်းပညာခန်းသားတွေကိုနားဆင်ရဖို့ရှိပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို16 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောရရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ2019ခုနှစ်စက်တင်ဘာလ20ရက်တောက်ကြနေညရဲ့ဒုတိယပိုင်းနိုင်ဝက်အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ25 kHz 11965လှိုင်းဒိုမီတာ32 kHz 9303ညလှိုင်းဒိုမီတာ51 kHz 5885တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုစက်တိုက်နားဆင်ရမှာပါအမျိုးသမီးကဏ္ဍသုတဆုံးလင်အမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့နည်းပညာကဏ္ဍမှာနားဆင်ရမှာကတော့
တကယ်လို့ဒီအောက်မှာတစ်ခုခုဖြစ်ခဲ့ပြီးဆိုလို့ရှိရင်ဒီလူမျိုးဘလို့ကဲထုတ်လဲ evacuation ဘလို့လုပ်လဲအဲ့ဒီအချက်ကိုကြိုပြီးတော့
ဒီသတင်းနည်းပညာကိုနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်အခုအရင်ဦးဆုံးအပတ်စဉ်ကဏ္ဍတွေကအမျိုးသမီးကဏ္ဍကိုတင်ဆက်ပေးကြပါတယ်အသက်17နှစ်အရွယ်တုန်းကစပြီးတော့မိခင်နဲ့အတူအမေရိကန်ပြည်ထောင်စုကိုလွန်ခဲ့တဲ့16နှစ်ကရောက်ရှိလာခဲ့တဲ့မတ်မေဇင်ဆိုနိုင်ဟာ2018ခုနှစ်ကအင်ဒီယားနာပြည်နယ်ပါကျူးတက္ကသိုလ်က Health Service Administration ဘာသာရပ်နဲ့ဘွဲရခဲ့ပါတယ်။တစ်ချိန်တည်းမှာပဲသူမဟာအမေရိကန်လေတပ်မှာအရန်တပ်ဖွဲ့ဝင်အဖြစ်နဲ့တာဝန်ထမ်းဆောင်နေသူလည်းဖြစ်ပါတယ်။သူ့ရဲ့ဘဝရည်တည်မှုအတွက်ကြိုးပမ်းခဲ့တဲ့သူ့ရဲ့လှုပ်ဆောင်ချက်တွေအကြောင်းကိုတော့မတ်မေဇင်ဆိုနိုင်ကိုဆက်သွယ်မေးမြန်းပြီးဒီသတင်းမဲ့ရဲ့အမျိုးသမီးခန္ဓာမှာဒေါ်လလတန်းတင်ပြထားတာနားဆင်ပါရှင်။You can bend but never break me, 'cause it only serves to make me more determined to achieve my final goal. မင်းဒီအမေရိကန်နိုင်ငံကိုရောက်လာပုံနည်းနည်းပြောပြပေးပါလား
။ကျမကတော့အသက်17နှစ်ကပေါ့နော်ရောက်လာပါလေ2003ခုနှစ်ကပေါ့အမေနဲ့အတူတူရောက်လာပါလေ။ရောက်လာတော့ကတော့မယ်လန်းမှာခဏလေးနေလိုက်ပါလေ။ဒီ war of Florida မှာနှစ်နှစ်လောက်နေပြီးတော့ခုနှစ်တန်းမှာတော့ foreign indiana ကိုပြောင်းပါလေအခုလက်ရှိ ठी ပေါ့နော် college ပေါ့2019ကတော့ပြီးသွားပါပြီအခုလောလောဆယ်တော့စစ်တပ်ထဲမှာပေါ့ air force reserve ထဲမှာတော့လုပ်နေပါတယ
်ကျွန်မစိတ်ဝင်စားတာကစောစောကမိစဉ်ပြောတဲ့ air force reserve ပေါ့နော်ဒီလေတပ်ရန်တပ်ရင်းမှာဘယ်လိုစပြီးတော့ဝင်ခဲ့တယ်ဘာတွေလုပ်ရတယ်ဆိုတာသိချင်ပါတယ်ရှင
်စောဝင်တာကတော့high school ပြီးသွားပြီးတော့ BMT လို့ခေါ်ရပေါ့နော် basic military training တက်တက်မှာဘယ်လိုမျိုးလုပ်ရတယ်ပေါ့နော် training တွေရိုးရိုးလူသားတွေပြီးတော့စစ်သားဖြစ်အောင်လို့ပေါ့သူတို့အကုန်လုံးအဲ့မှာ training တွေလုပ်ပါတယ်ပြီးသွားတဲ့အချိန်မှာတော့သူတို့ technical school ပေါ့နော်အခုစစ်တပ်ထဲမှာလုပ်နေရတဲ့အလုပ်မှာထပ်ပြီးတော့သင်တန်းတွေဟိုလုပ်ရပါတယ်ပေါ့အဲ့ဒါတော့နှစ်လခွဲတော့အဲ့မှာသွားပြီးတော့သင်တန်းသင်ရပါတယ
်မီစင်ပြောတဲ့ဆက်ဆက်ထက်တန်းအောင်ပြီးတော့လေတပ်အရန်တက်ကိုဝင်နေဆိုတော့လေတပ်အရန်တက်ကိုဝင်ဖို့လိုအပ်ချက်တွေကဘာတွေပါလဲရှင
်လိုအပ်ချက်ကတော့အသက်ကတော့18နှစ်ပေါ့နော်ဖြည့်ရပါမယ်39နှစ်ကြားထဲမှာဖြည့်ရပါမယ
်ဟုတ်ကဲ့
နောက်ပြီးတော့ American citizen ဖြည့်ရမယ် high school ဘွဲ့ရပြီးရမှာနောက်ပြီးသွားလို့ရှိရင်ကျန်းမာရေးလည်းကောင်းရမယ
်ဆိုအဲ့ဒါတွေနဲ့မီစင်ကပြည့်စုံတော့အဲ့ဒါလျှောက်လိုက်တော့ရသွားတဲ့ခါကျစောစောမီစင်ပြောတဲ့ BMT ပေါ့နော်ဒီစစ်လက်ကြီးတင်တန်းတက်ရတယ်ဆာမူဝဲဖြစ်ရတယ်ဆိုတော့အဲ့ဒီအကြောင်းလေးနည်းနည်းပြောပြပေးပါလားရှင
်ပြောရလို့ရှင်အဲ့ဒီဟိုရကူတာနဲ့တွားတွေ့ရတာပေါ့နော
်ရက
ူတာနဲ့တွားတွေ့ယူရလို့ရှင်သူကအဲ့မှာဆာမူဝဲကသင်္ချာပိုင်းပါတယ်အင်္ဂလိပ်စာပိုင်းပါတယ်နောက်ပြီးတော့လေတက်ဖြစ်နေတဲ့အတွက်သူတို့ကမက်ခနီကိုပိုင်းပါတယ်ပေါ့သူကလင်းအကြောင်းလေးပိုင်းနဲ့နည်းနည်းပြောသိအောင်လို့အဲ့ဒီဆာမူဝဲကိုဖြေရတယ်ရတဲ့အမှတ်နဲ့သူတို့ကအလုပ်ကိုသူတို့ကပေးတယ်အေးပြီးသွားတော့အဲ့မှာ BMT မှာကြတော့ဒီအလုံးနဲ့ပတ်သက်တာတော့မလုပ်ရအောင်စစ်သားဘယ်လိုဖြစ်ရလဲဆိုတော့တို့တို့အဲ့မှာ training လုပ်တယ်အဲ့ဒီ training ရတော့တို့ကစစ်တဲ့ရဲ့ history ကိုတို့သင်ရတယ်နောက်ပြီးသွားလို့ရှင်တနက်တင်ဟန်းတို့ကျမကြီးနဲ့ပတ်သက်ပြီးတော့ physical training တွေအကုန်လုံးလုပ်ရပါတယ
်ကျမကြီးနဲ့ပတ်သက်ပြီးတော့စစ်ဆေးတဲ့နေရာမှာဘာတွေစစ်ဆေးပါလဲရှင
်ပထမဆုံးကတော့နော်မနက်3နာရီခွဲထားပြီးတော့နှစ်မိုင်လောက်ပြေးရတယ်ဒီ वाले ရှင်တိုက်ထိုးရလဲ
တိုက်ထိုးတော့တိုက်ဘယ်နှခါထိုးပြဟ
ိုမိန်ကလေးတွေအတွက်ကြတော့တိုက်ထိုးတာကြတော့သူကတမန်နဲ့မှာ18ခါပေါ့နော်အဲ့လိုမျိုးထိုးနိုင်ရလဲ အိတ်ချမတင်ကြတော့38ခါရအောင်ထိုးနိုင်ရတယ်ဒီမှာကြတော့တမနစ်တော့ကျွန်းနေမှာတော့အိတ်ချမတင်ကတော့50လုံနိုင်တယ်ဒိုက်ထိုးတာကြတော့30ကျော်ကျော်လောက်လုံနိုင်တယ်ကြီးတာဂျမိုင်းခွဲကြတော့မင်းကလေးတွေကြတော့သူတို့က15မိနစ်နဲ့18မိနစ်ကြားထဲမှာရအောင်ပြေးရတယ
်အဲ့တော့မီစင
်15မိနစ်မှာပြေးနိုင်တယ်
အဲ့တော့တော်တော်လေးကိုမီစင်ရဲ့ဂျမိုင်းချီနေကောင်းတာပေါ့
ဟုတ်ကဲ့ပ
ါမီစင်ကထက်တန်းကြောင်းပြီးတဲ့ခါကျတော့အရန်တက်ရေးမှာပေါ့နော်ဝင်နေဝင်းရင်းနဲ့လေတက်ကတူမှာပညာစီပူတာပေါ့နော်ဒီအရန်တက်ရင်းနဲ့ဒီတက်ကတူချားမှာကို့အချိတ်ကိုဘယ်လိုမျှဝေလဲရှင
်ဒီလိုမျှဖို့အတွက်ကတော့လေးချက်မှာတော့တလောက်ကိုနှစ်ကြိမ်သွားပေးရပါတယ်တစ်နှစ်ကိုနှစ်ပတ်ပေါ့နော်သင်တန်းရှိတယ်ကျောင်းအတွက်ကကြတော့ကျောင်းမှာကအဲဒီအဖွဲ့စည်းနဲ့ကျောင်းသားတွေနဲ့ဟိုပဲ focus လုပ်တယ်နောက်ပြီးတော့ community မှာလည်း volunteer တွေပေါ့နော်လိုက်လုပ်ပေးတယ်အဲ့လိုအားလည်းအချိန်ကြီးကြလို့ရှိရင်လည်းဒီလေတက်မှာအလုပ်အတွက်ကကြတော့အဆင့်တစ်ခုပြီးတစ်ခုတက်ဖို့အတွက်ကစမိုးဝဲဖြေရတယ်ဆိုတော့အားလည်းချိန်ကြလို့ရှိရင်အဲ့လိုသူတို့ဖြေရတဲ့စမိုးဝဲအတွက်ပေါ့နော်အဲ့ဒါလေးစားလေးချက်ပါတယ
်မင်းစင်ပြောတယ်စစ်တက်ထဲဝင်လိုက်ပြီးချိန်နဲ့မှာပဲတက်ကတူကိုလည်းတက်နေတယ်ဆိုတဲ့ခါကျတော့စစ်တက်ကကိုတက်ကတူတက်တဲ့အတွက်ကိုအကုန်လုံးစရိတ်တွေပါတယ်တာဝန်ယူသလားသိချင်တယ်နောက်ဘရကိုအောင်တဲ့ခါကျရင်ရောစစ်တက်ထဲမှာကို့အတွက်ဘယ်လိုမျိုးအခွင့်အလမ်းပေါ်လာမလဲဆိုတာလည်းသိချင်ပါတယ်ရှင်
အခုတက်ကတူတက်နေတဲ့အချိန်မှာတော့စစ်တက်ကတော့ကျောင်းစိတ်ပေါ့နော်သူတို့ပေးပါလေ semester တစ်ခုကိုသူတို့က4500ပေးပါလေ
ဟုတ်ကဲ့
နောက်ပြီးွားလို့ရှိရင်စာအုပ်စိတ်နောက်တက်စီကဘာညာပေါ့နော်အဲ့လိုမျိုးအတွက်ကတော့တစ်လကို400လောက်သူတို့ပေးပါလေ
ဟုတ်ကဲ့
ကျောင်းပြီးွားလို့ရှိရင်တော့အခွင့်အရေးတွေကတော့အများကြီးရှိတယ်ပေါ့နော် semester တက်ချင်လို့ရှိရင်လည်းသူတို့စစ်တက်ကလည်းပြီးတော့သူတို့နောက်ကျောင်းစိတ်သူတို့ထပ်ပြီးတော့ထုတ်ပေးပါတယ
်
ဒါမှမဟုတ်လို့ရှိရင်လည်းဘိုးသင်တန်းသွားချင်လို့ရှိရင်လည်းသူတို့ဘက်ကလည်းပြီးတော့โปรแกรมนี่ป่ะเนาะอ้ายရှိတယ်သူတို့ဝယ်ပြီးွားတဲ့အတွက်လည်းတက်ရမယ့်ဟာလည်းရှိတယ်နောက်ပြီးွားလို့ရှိရင်အထက်ကလူွားလေးပြီးတော့ကိုကို6ခန့်ကျက်စာရေးပြီးတော့လည်းသူတို့ဘက်ကလည်းပြီးတော့အဲ့လိုမျိုးပို့ဖြစ်ဖို့အတွက်ပေါ့เนาะလုပ်ပေးတာလည်းရှိပါတယ
်ဒီအနေထားမှာပေါ့เนาะအခုအမေစင်ကကြောင်းနေပြီးသွားပြီဆိုတဲ့ခါကျတော့ဆွတ်ဆွတ်ပြောသလိုခွင်လန်းနေရလေစစ်တက်ကဖွင့်ထားပြီးတယ်ဆိုတော့ဘယ်လန်းကိုရွေးဖို့အမေစင်စိတ်ကူးထားလဲရှင်
အာကျမတော့ဘိုတင်နန်းကိုဟိုစိတ်ကူးထားပါတယ်ရှင
်ဘိုတင်နန်းတက်ဖို့ကဘာတွေလိုအပ်ပါလဲ
ဘိုတင်နန်းတက်ဖို့ကတော့အဲ့မှာဖြေရတဲ့ဆောင်မိုးပဲရှိတယ်ပထမစက်တက်ထဲဝင်တဲ့ဆောင်မိုးပဲဆက်နည်းနည်းပို့ပြီးတော့ခတ်တယ်ပေါ့နော်တင်ချာလို့အင်္ဂလိပ်စာလို့အာနောက်ပြီးတော့လေတက်လည်းဖြစ်နေတဲ့သူကသူတို့လင်းရင်ဆက်အကြောင်းနေပေါ့နော်အဲ့ဒါလေးသူတို့မေးပါလေအဲ့ဒီဆောင်မိုးပဲမှာတော့နောက်ပြီးတော့ physical training အတွက်လည်းသူတို့ထပ်ပြီးတော့မေးတယ်ကျမကြီးလည်းသူတို့ထပ်ပြီးတော့စစ်ပါတယ်ဒီဘိုတင်နောင်းတပိုးတော့ကကျမရဲ့တမူဝလေးပြောပါတော့เนาะသူတို့ထောက်ခံချက်ရေးပေးရပါတယ်ဒီစစ်တပ်ထဲမှာကျမကဘလောက်ကောင်းတဲ့အတွက်သူတို့ဘလောက်ကျမကိုလိုတဲ့အတွက်ပေါ့เนาะနောက်ပြီးတော့ဒီကျမကျမကြီးကလည်းဘလို့ကောင်းပါလဲကျမရဲ့ဟိုစိတ်တက်ကလည်းဘလို့ကောင်းတယ်ပေါ့เนาะအဲ့အတွက်သူတို့သူ့ရှိရလေးပြောထောက်ခံချက်လိုပါတယ
်ဆိုတော့အခုလက်ရှိအခြေအနေမှာမီးစင်ပါဆက်လုပ်မယ်တော့မာစတာရင်တက်မှာလားဘိုတင်နောင်းရင်လုပ်မှာလားဘိုတင်နန်းလုပ်ပြီးတော့မှမာစတာတက်မှာလားအဲ့ဒါလေးနည်းနည်းရှင်းပြပြပါဦးနော်
တကယ်ပြောလို့ရှိရင်ဟိုနှစ်ခုကိုတပြိုင်တည်းအလုပ်လုပ်ရပါတယ်ရှင့်နှစ်ခုဆိုတာကတော့ master နဲ့ coding နဲ့ပေါ့နှစ်ခုစလုံးကိုပေါင်းပြီးတော့တပြိုင်တည်းလုပ်လို့ရပါတယ်ရှင့်ဒါပေမဲ့ကျမအတွက်ကကြတော့ဟို master ကရေးကြည့်နေတဲ့အတွက် master ကိုအရင်တက်ပါမယ်ရှင
့်နောက်ဆုံးအနေနဲ့မိကျင်တာကတော့မိစဉ်အခုအသက်17နှစ်တည်းရပါတော့ဒီ American ပြည်ထောင်စုကိုရောက်လာပြီးတော့ဘွဲ့ရပြီးတော့ state ထဲဝင်ဖို့ကြိုးပမ်းနေတယ်ဆိုတော့ကို့ဘဝကိုပြန်ပြောင်းကြည့်လို့ရှိလို့ရှိရင်အတူချုံပေါ့နော်ဘယ်လိုသုံးသပ်ပါလဲရှင
်ကျမကဒီမှာရောက်နေတာတော့ဟုတ်ပါတယ်ဟိုပြန်ပြီးတော့ကြီးခဲ့လို့ရှင်တော့စူးစမ်းတာရပေါ့နော်အမေရိကကိုစရောက်သေးကအင်္ဂလိပ်စကားလည်းသိမတတ်လူအပြောခံတာလေးတွေလည်းရှိခဲ့တာပေါ့ဒါပေမဲ့အဲ့ဒါလေးကိုဖယ်ပြီးတော့ကို့ဘာကိုအော်ဒီနိုင်ငံကိုအခွင့်ရေးပေးတယ်ဆိုပြီးတော့စူးစမ်းလာပြီးတော့ကျမနဲ့ကျမအမေပေါ့နော်နှစ်ယောက်သားရုန်းကန်ပြီးတော့တဖြည်းဖြည်းနဲ့ပေါ့ဆိုရလေပြီးတော့ဒီ foreign international ရအောင်လို့ကျမမေကလည်းကျမကိုပြောတာပေါ့နော်ဘွေးရပြီးပါလို့ရှင်သူပြောပါလေတဲ့ဆိုတော့သူဖြစ်ချင်တဲ့ဆန္ဒလေးအတိုင်းဘွေးရအောင်လို့ပေါ့နော်လို့နောက်ကျမဖြစ်ချင်တာအလဲဒီစက်တက်ထဲဝင်ပြီးတော့စက်တက်မှာလဲယာသူကြီးရဲ့အထိပေါ့နော်ဟိုဟာပြင်ဆင်ရတဲ့အထိလောက်ပြီးတော့ကျမမိဘနှစ်ယောက်စလုံးကိုအသက်ကြီးသွားလို့ရှင်သူတို့နှစ်ယောက်တို့ကအမမပူမင်းအောင်လို့ပေါ့နော်အလိုနေစေချင်တယ်ပေါ့နေစေချင်တော့အခုဒီလိုအမေရိကလေးပြီးတော့ပေးတဲ့ဒီအခွင့်အရေးကိုရအောင်ယူပြီးတော့ကျမဒီလိုလုပ်ခဲ့တာပေါ့နော်အဲ့ဒါလေးပြန်ပြီးတော့ပြန်ကြည့်လို့ရှင်ငိုစရာလေးလည်းရှိတယ်ပ ျော်တဲ့နေရာတွေလည်းရှိပါတယ်ရှင်
။ငိုစရာလေးတွေရှိတယ်ဆိုတော့ငိုစရာလေးပျော်စရာလေးနည်းနည်းပြောပြပေးပါလား။ကျမတို့မျှဝေလို့ရလား
။ငိုစရာလေးရကြတော့ဒီစားရောက်တဲ့အချိန်မှာဒီမှာပြောလွမ်းတာပေါ့။အမေရိကန်ရောက်တဲ့အချိန်မှာကိုယ်နိုင်ငံလည်းမဟုတ်ဘူး။သူတို့စကားကိုလည်းမတတ်ဘူး။လူများပြောနေတယ်အဲ့လိုခံခဲ့ရတာပေါ့။ကျောင်းမှာဆိုလို့ရှင်နဲ့စကားမပြီးလို့ဆိုပြီးတော့အမေရိကန်ကျောင်းသားတွေလည်းပြောတာလေးတွေခံခဲ့ရတယ်။ဒါပေမဲ့ဆရာမတွေကလည်းအကုန်လုံးတွေးကြမြငါးတန်းနဲ့ပေါ့ဒီကောလိပ်ကျောင်းအထိသူတို့မြတ်ဆရာမတွေအကုန်လုံးသူတို့ကူညီပေးကြတယ်။အင်္ဂလိပ်စာတက်ဖို့အတွက်အစားဆုံးပေါ့နော်ဟို scholarship ရဖို့အတွက်ကအစားဒီကောလိပ်ကျောင်းပြီးသွားပြီးတော့ဒီကတွေးခဲ့တဲ့ professor တွေကစသူတို့အားလုံးကိုအလုံးစကူညီပေးကြတယ်။ပျော်စရာကြတော့ကြီးလေးလို့ရှင်အမေရိကန်ကိုစားရောက်ကြပြောရရင်စုံညာစားကြရတာပေါ့အခုကျတော့ကျမရဲ့ကျမအမေရဲ့အဲ့လိုမျိုးလေးပဲအေးစစ်စစ်နေအခုနေနေရတယ်ပေါ့အဲ့ဒါလေးကိုပြန်ပြီးတော့ကြည့်ခဲ့လို့ရှိရင်ပေါ့
ကျေနပ်မိတာပေါ့
ဟုတ်ကဲ့ပါ
ဒေါ်လာလာတန်စီစဉ်တင်ဆက်ခဲ့တဲ့အမျိုးသမီးခန္ဓာကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ဒီစီစဉ်ကိုတော့အခုလိုတောက်ကြညနဲ့နက်ပြန်စနေမနက်ခင်းနေမှာလဲတလဲပြန်ပြီးထုတ်လင်းပေးမှာမို့ဆောင်မြောနားဆင်နိုင်ပါတယ်။အခုဆက်ပြီးတော့သုဒ္ဓဆုံးလင်းအမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပေးကြပါတယ်။ဒီသတင်းမဲ့ရဲ့သုဒ္ဓဆုံးလင်းအမေရိကန်တခွင်အစီအစဉ်မှာတော့အမေရိကန်ကစာပေဟောပြောဝဲခီးစဉ်အကြောင်းကိုစာရေးဆရာညီပူလေးကိုကိုအောင်အောင်ကဆက်သွယ်မေးမြန်းထားပါတယ်။နားဆင်ကြည့်ရအောင်ပါရှင်။
ဆရာညီပူလေးတို့ဒီဆရာပဒီကုံမောင်စိန်ဝင်နောက်ဆရာချီဦးညိုတို့ပေါ့အမေရိကစာပေဟောပြောပွဲခီးစဉ်ရောက်နေလို့ကျွန်တော်တို့သိရပါတယ်ဘလောက်လောက်ကြာပြီလဲခင်ဗျအမေရိကကိုရောက်တာ
ကျွန်တော်ဗမာပြည်ကျွန်တော်တို့ထွက်လာခဲ့ကြတာအောက်ကလ28ရက်ကတည်းကထွက်လာခဲ့ကြတာပါဗျာမယ်လ်ဝေါကီတို့မင်းနီဆိုတာကစိန့်ပေါ်တို့ကင်တက်ကီပြည်နယ်အိုဝင်းစ်ပူရိုတို့အိန္ဒိယနာပူလစ်အဲ့တော့ဆရာဒေါက်တာတင်းဆွေတို့အရက်ပေါ့ဗျာနော်မြစ်ချေကငါဘတ်တာခရစ်အဲ့ဒါတော့ကောင်းဝေးလို့နဲ့ညီတို့အဲ့ဒီအရက်တွေကြောက်ပြီးပြတ
်ဟုတ်ကဲ့ပါဆိုတော့ဟိုနောက်ထပ်ကောဘယ်ပြည်နယ်တွေကိုသွားဖို့ရှိပါသေးလဲဆရာ
နောက်ထပ်လေကျွန်တော်လောလောဆယ်တော့အယ်ဘန်နီတို့နယူးယောက်စီးတို့မေရီလန်းတို့ရှာလော့တ်တို့ဖလော်ရီဒါတို့ဒင်ဗာတို့အမ်အယ်လီယိုတို့ဆန်ဖရန်စစ္စကိုတို့လော့စ်အင်ဂျလစ်တို့သွားပါအောင်မယ်ဆရာ
ဟုတ်ကဲ့ဆိုတော့ခီးစီကနည်းနည်းတော့ကြာတယ်နော်ဆရာတို့နောက်ထပ်ဘယ်လောက်နေပြပါအောင်မလဲ
November 10th တုန်းကကျွန်တော်ဒီမှာရှိနေဦးမှာပါ
။စာပေဟောပြောဝဲမှာကြာဆရာညီပူလေးအနေနဲ့အဓိကဘလို့အကြောင်းအရာမျိုးတွေကိုဟောပြောလေးရှိပါလေ။ဒီကစာဖတ်ပရိသတ်တွေအတွက်ပေါ့လေ
။ကျွန်တော်သိတယ်သူတို့စာမဖတ်အားကြောက်ဘမစာအုပ်စာပေနဲ့ဝေးမှလောဝေးမှသိတယ်။အဲကြောင့်သူတို့ရေးတဲ့စာတွေကသူတို့ရင်ပတ်တဲ့ရောက်မဲ့စာတွေနော်မြန်မာစာအုပ်ချစ်စိတ်ပေါ်စေတာတံပိုးထားခြင်းနဲ့စိတ်မြန်မာစာပေကအမှုအလှသမှုအမှုစရာတွေကျွန်တော်တို့ကပြောပါတယ်ဆရာမောင်စိန်ရောဆရာချီဦးရောပြောကြတယ်ပြောတဲ့အခါသူတို့အားနာပြေတယ်လို့ကျွန်တော်နားလေတယ်တချို့လည်းကလင်းချင်ပါဗျာဗမာပြည်အလွမ်းပြေစေတဲ့စိတ်ဆန္ဒပါပါတယ
်ဒီမှာစာပေဟောပြောပွဲတွေအခုလိုမျိုးလုပ်ကြတဲ့အခါကျတော့ဒီစာပေဟောပြောပွဲလာတဲ့ပရိသတ်တွေရဲ့တုံ့ပြန်မှုကဟိုဘယ်လိုရှိပါလဲ
ကျွန်တော်နည်းနည်းလေးပြောပြပါရစေကြာကျွန်တော်ရောက်တဲ့ရက်မှာသူတို့ကတော့သူတို့မျိုးကိုအမေရိကန်ပြည်တော်စုရဲ့မျိုးသေးမျိုးငယ်သုံးမျိုးကလေးတွေလို့ပြောတဲ့အခါကျွန်တော်အော်လာရဒီလိုဆိုရင်ကျွန်တော်တို့ကတောကျော်ဟောပြောတဲ့လူတွေလို့ဖြစ်နေတာပေါ့ဗျာဒါပေမဲ့ပြောပါတယ်ကျောင်းလေးကရက်မှာကျွန်တော်အမျိုးတွေနဲ့တွေ့ရတယ်အဲ့ဒါတွေဆိုရခိုင်နေမုန်းနေဒီရင်းနေချင်းနေရှမ်းနေတိုင်းသားစုံလို့ပဲဗျာသူကအကြောင်းမျိုးနဲ့အမေရိကန်ရောက်နေကြတာအများစုကတော့ကြည့်ကြတဲ့အချိန်မှာ88အယူတော်ပုံမှာတက်တက်ကြွကြွပါဝင်ခဲ့ကြတဲ့သူတွေကသူကမြန်မာပြည်စစ်အာဏာရှင်စနစ်အောက်ကလွတ်မြောက်ဖို့လက်နက်ကင်တော်လှန်ခဲ့ကြတဲ့သူတွေကတော့ကျွန်တော်ရဲဘော်တွေအမျိုးချင်းတွေဖြစ်တဲ့နိုင်ငံရေးစင်တာဟောင်းတွေလည်းပါတယ်ရောက်လျာအရက်ပြားခုကလာမျိုးဟောက်ခဲ့တာသူတို့ကသူဟာရှိကြတယ်နုံနုံချွတ်ချွတ်ရှိကြတယ်ဝန်တာလိုက်တာသူတို့ရဲ့ပါကူဖေးစက်တွေကျွန်တော်ထည့်ပြောမှာဖြစ်မှာအဲ့မသိတဲ့ပါကူဖေးပြတိခါကျွန်တော်တို့ရှင်းမင်းကြတယ်ရင်းမိကြတယ်ဗျဆရာချီဦးလို့ဆရာမောင်ဆွေလို့ ပြစ်တဲ့ဆိုရင်သူတို့ဆွေးနေတဲ့စာတွေကြပြားတွေပြန်ပြောပြကြကျဆုပ်ကြတယ်ကျွန်တော်ဘေးကပီတိဖြစ်တာတိတ်ကြည့်လို့ကိုကောင်းလို့အဲ့ဒီမှာသူဆရာတော်ဒီပါပါတယ်ဒီရေဘော်ဒီပုဂ္ဂိုလ်ကိုကျွန်တော်ကသူ့နိုးလို့အောင်မရမသိတဲ့လူတွေကကျွန်တော်ကိုဆရာလို့ခေါ်ချင်တယ်ဟောပြောမှုတယ်ဒါကြတော့ကျွန်တော်ဆရာဖို့ဦးပြသူတို့ကမှဆရာဆရာမတယ်ကျွန်တော်သိချင်တာကြားချင်တာသိမှုချင်တာသူတို့စီတပည့်ခံယူချင်တာ
ဆိုတော့ဆီယန်ဂျီပူလေးအနေနဲ့နောက်တစ်ခုကဒီအမေရိကမှာအခုဆိုရင်ဒါတော်တော်များများသွားခဲ့ပြီပေါ့လေဆိုတဲ့အခါကျတော့ဒီလိုသွားခဲ့တဲ့ခီးစဉ်တွေမှာဒီမှာရှိတဲ့ဒီမြန်မာလူမှုအတိုင်းအဝိုင်းဒီကမိသားစုတွေဘဝနဲ့ပတ်သက်ပြီးတော့ဆရာအနေနဲ့ဘာတွေများထူးထူးခြားခြားကိုလေ့လာမိခဲ့တာမျိုးတွေရှိပါလဲ
ပြောအောင်မယ်ကျွန်တော်လည်းအဲ့ဒါပြောချင်တာဒီဘက်တွေ့ချက်တွေဒါပြီးကျွန်တော်အမျိုးတွေကလေသူတို့မှာတော်လိုင်းအတွေ့အကြုံလို့ရှိတယ်ကြအောင်ဘွက်တွေလည်းရှိတော့ကြာဆုံးမှုတွေလည်းရှိတော့ပေါ့တော့တချို့ဆီတိုးရဲ့ကာလာကိုခါခါပြီးပြီးချောကော့အောင်သွားကြအောင်ငါးခွေအောင်ခံကြရတာတချို့လည်းထောင်ရင်းရစမှုဒီခံကြရတာရေမကုန်ဖွင့်ကုန်ဘူးတချို့ကသူတို့အလုံးကိုပန်းများလို့တဖို့ပြီးကောက်ပြီးလိုက်ရင်ဟောဒီကျွန်တော်တို့နိုင်ငံရဲ့သိက္ခာဝတ္ထုကြီးဖြစ်မှာအဲစာဖွင့်ရန်ရန်ကုန်ကြဆုံးကမ်းများဒါမှမဟုတ်ဥဒံဘယ်မကြီးဆိုတဲ့ပေါ့ထူဖြစ်မှာနော်နောက်ဘာပြောချင်သေးတယ်ဆိုတော့သူတို့ကပေါက်ပေါက်လာတယ်။နောက်ပြောချက်တွေကျွန်တော်မိအရွယ်တွေပေါ့ဗျ။သူ့အရွယ်၊သူ့မအရွယ်တွေပေါ့။ပါးအရွယ်၊သမီးအရွယ်တွေပေါ့။ဝဲတစ်ပွဲမှာအမေဖြေလောက်ကြတော့မိခင်တယောက်ကမမေးလိုက်ရလို့ပါဆိုသုံးဆက်ပြီးကျွန်တော်ကိုမေးတယ်ဗျ။မတ်ဇင်ဇင်ထုံးတယ်။ကျွန်မတို့သားသမီးတွေကိုဘယ်လိုသားသမီးဖြစ်စေချင်လဲဆရာတဲ့။မိကောစိတ်ခေါ်လဲ။ကျွန်တော်ရုပ်ရည်ကြိုးစင်းစားထားတာမဟုတ်ဘူး။ရုပ်ရည်ကောက်ခံနေတာဖြေလိုက်တာမှတ်မိတော့ဒီကလေးတွေကိုကိုကိုပမာဆိုတာမမေ့စီဘူးကျွန်တော်ပြောတတ်တယ်ပြောလိုက်တယ်ပမာစကားပြောပြီတာပြောတတ်ပါသေးဘူးမာစာဖတ်တိုင်းနဲ့ပူကောလာပေါ်သူတို့ရဲ့ဆွေမျိုးတွေပမာပမာကြောင့်တဲ့တိုင်းသားတွေနဲ့သူတို့နဲ့အမျိုးတော်ကြောင်ဆွေမျိုးဆက်ပြကြပါကိုရင်ကျင်းမှုနဲ့သူတို့နီးဆက်ထိဆက်နေစေခြင်းနဲ့ကျွန်တော်လည်းကောက်ခံရဖြေလိုက်တယ်ဗျာ
ဆိုတော့နောက်တစ်ခုကပေါ့လေဒါအခုဒါအမေရိကန်မှာဆရာတို့အခုခကြီးတွေတော်တော်များများသွားလာခဲ့တယ်ဆိုတဲ့အခါကျတော့ဒီ American ယဉ်ကျေးမှုပေါ့ American ယဉ်ကျေးမှုတွေမှာဆရာတို့အနေနဲ့ထူးထူးခြားခြားသတိပြုမိတာလေးတွေရှိရင်ပြောပြပါလား
American ယဉ်ကျေးမှုလို့ပြောရမလားတော့မသိဘူးပြကျွန်တော်ကအလင်းသိရင်ကြားတတ်ပြီးသွားတယ်ဗျစာကြည့်တတ်ပြီးသွားတယ်ဗျဆရာဦးစောထွန်းဆိုင်ဆရာဆောလူကလိုက်ပို့လို့သူတို့မြောက် Illinois လို့ကစာကြည့်တတ်ရဲ့ကျောင်းသားသမဂ္ဂရဲ့တောက်ပင်ရောက်တဲ့နေရာလေးရောက်တယ်ဗျရောက်တယ်ရမြို့မှာကျွန်တော်ဖြစ်နိုင်စာကြည့်ကိုတွားပါတယ်စာကြည့်တဲ့ချိန်မှာလူတွေဝင်ရတာအကျွဲကလေးရောလူငယ်ရောလူလတ်တွေရောအဖက်ကြီးတွေဝင်ထွက်တာတွေ့တော့အဲကြည်နူးတာပေါ့ဗျာအားကြတာနော်အဲ့လိုစာပြီးခံစားတယ်တနည်းကြတော့ကျွန်တော်တို့တဲနေတဲ့ဂန္ဓဝင်းအစိုးတော်ကြီးမမအေးပေါ့မမအေးကဖျားကတော့နေတဲ့ချိန်မှာလူငယ်တက်တိုက်မပြောလို့ဆိုနေရောက်လာတယ်ဗျာသူတို့ကားနဲ့သူတို့ဒီမောင်လေးကဘယ်သူသေးဆုံးဆိုတော့ဆိုနှစ်ချင်းခရီးအတင်းတော်ကလူတွေတဲ့လူငယ်လေးယောက်ဘာလာလို့တော်ဆိုဒေါ်မမအေးချံကိုလာပြီးမျက်တည်ရှိပေးတာဒေါ်မမအေးဖိတ်ထားလို့မဟုတ်ဘူးသူတို့စိတ်ညာနဲ့သူတို့လာတာအဲ့ဒါဒေါ်မမရဲ့ဆရာတော်တော်ဆက်လိုက်ရတဲ့သူ့ရှိရမုန်းလေးအချိုးကြီးလေးချပေးတာကလေးလေးတစ်ချက်လုံးလည်းမတော်ဘူးငါချင်းကြီးလာကြည့်နေတဲ့မျက်တည်ထားစိတ်ပြီးတော့ကြတယ်ဗျာကျွန်တော်ဒေါ်မပြီမဘာသာပေါင်းရှင်ချစ်ကြည်ပါလိတို့တော့ဒီမျိုးဆိုပြရတဲ့ခါကြီးမှုလိုက်တာနော်သူတို့ဒီလိုစိတ်သက်မလို့ရှိတော့ကျွန်တော်ချီးကျူးလို့မဆုံးဘူးချီးကျူးဖြစ်လို့မဆုံးဘူးည
ကိုအောင်စီစဉ်တင်ဆက်ခဲ့တဲ့သုတဆိုလေအမေရိကန်တခွေအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီအစီအစဉ်ကိုတော့အခုလိုတောက်ကြညတိုင်းမှာတင်ဆက်ပေးသလိုနောက်သတင်းပတ်ရဲ့အင်ကာမနက်ခင်းမှာလည်းတစ်လှည့်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်အခုဆက်ပြီးတော့ဒေါက်ခင်မြတ်သက်စီစဉ်တင်ဆက်ထားတဲ့သိပ္ပံနဲ့ဤပညာကဏ္ဍနားဆင်ကြရအောင်ပါရှင
်ကမ္ဘာတလွားမြို့ကြီးတွေမှာမြို့ချဲ့တဲ့အခါဘေးဝန်းကျင်ကိုချဲ့လို့ရှိကြပေမဲ့စင်ကာပူမှာတော့ဘေးချဲ့စရာနေရာမရှိတော့တဲ့အတွက်မြေအောက်ကိုတူးပြီးအတုံးချဖို့စူးစမ်းနေကြတာပါစင်ကာပူမှာမြေအောက်ချဲ့ဖို့ဘယ်လိုလုပ်နေလဲဆိုတာနဲ့ မြေအောင်မှာရှောက်ထားတာတွေကိုလူတွေသုံးမယ်ဆိုရင်တရိပ်ထားတဲ့နာတွေကိုဒီတစ်ပတ်မှာပြောပြပေးပါရစီ။လက်ရှိမှာလူရေ9တန်းခွဲကျော်နေထိုင်တဲ့စင်ကာပူဟာစတူယန်မိုင်280နီးပါးကျယ်ဝန်းပြီးရန်ကုန်တိုင်းထက်နည်းနည်းပဲပိုကြီးတာပါ။တနေ့တခြားတိုးလာနေတဲ့လူရေအတွက်မိုးမျောတိုက်ကြီးတွေအပြင်ပင်လယ်အထိအဆောက်အုံတွေတိုးချဲ့ဆောက်လုပ်ထားတာကလည်းအခုဖွံ့ဖြိုးရေးအတွက်နေရာသစ်ဖြစ်နေမြေအောင်မှာတိဆောက်ဖို့လုပ်နေတယ်လို့နိုင်ရန်ဤပညာတက္ကသိုလ်ကမြို့ပြအင်ဂျင်နီယာပါမခချူချင်းကပြောပါတယ
်။ Currently we have underground animation.
လက်ရှိမှာတော့မြေအောင်မှာလက်နက်သုလောင်ယုံနဲ့ရေနံလောင်ခံအပြင် shopping center တွေအများကြီးရှိနေပြီးအကြခင်မြေအောင်ဘူရာယုံတွေစောက်တော့မှာပါ။မြေအောင်သိပ်ပံဥယျာဉ်ဒါမှမဟုတ်သိပ်ပံစင်တာစောက်ဖို့လည်းလေ့လာနေပါတယ်။ကျွန်တော်တို့နိုင်ရန်ဤပညာတက္ကသိုလ်အတွက်မြေအောင်ဓာတ်ခွဲခန်းတွေနဲ့စာသင်ခန်းတွေစောက်ဖို့ပါလုပ်နေပါတယ်။အခုချိန်ထိတော့စင်ကိုမာနေရာချဲ့ဖို့လုပ်ရင်မြေပေါ်မှာပဲဘေးကိုချဲ့တာများတယ်နောက်ထပ်ချဲ့မယ်ဆိုရင်တော့မြေအောက်မှာချဲ့ဖို့လုပ်မှာပါ
မြေပေါ်မှာနေရာလွတ်တွေရှိနေစေဖို့အတွက်တူလောင်ရင်ပို့ဆောင်ဆက်သွယ်ရင်းနဲ့ဝန်ဆောင်မှုတွေကိုမြေအောက်မှာထားမယ်လို့2019 March လတဲ့ထုတ်ပြန်တဲ့စင်ကာပူဖွံ့ဖြိုးရေးအစီအစဉ်အကြမ်းမှာဖော်ပြထားပါတယ်အဲ့ဒီမှာအင်တွေတိဆောက်ဖို့အစီအစဉ်တော့မပါသေးပါဘူးကနူးဆောင်ရွက်ဖို့စမ်းသပ် area 3ခုတက်မှတ်ပြီးမြေောက်လမ်းညွန်မြေပုံထုတ်ဖို့3ပတ်မြန် 3D နေပညာသုံးမယ်လို့ဖွံ့ဖြိုးရေးစီစဉ်ရေးဆွဲတဲ့မြို့ပြပြန်လည်ဖွံ့ဖြိုးရေးအာဏာပိုင်အဖွဲ့ကပြောပါတယ်မြေောက်မှာရထားလမ်းနဲ့9မိုင်ခွဲလောက်ရှိတဲ့အဝေးဝေးလမ်းတွေကိုဥမြင်လှိုင်ကောင်းတူးပြီးဖောက်ထားတဲ့စင်ကာပူမှာကမ္ဘာအကြီးဆုံးမြေောက်အေးပေးစနစ်ရှိတယ်လို့စင်ကာပူ Polytech နေပညာဌာနကအင်ဂျင်နီယာချုပ်ဖူယန်ပွန်ကပြောပါတယ
် SP we are operating the world largest underground district cooling system
စင်ကာပူ Polytech က Marina Bay မှာစောက်ထားတဲ့ကမ္ဘာအကြီးဆုံးမြေရောက်အေးပေးစနစ်ကိုတောင်းယူလက်ပတ်နေတယ်လို့ Marina Bay တစ်ပိုက်ကအစောဦးအတွက်ပါအေးထက်ပေးပါတယ်ဘ ਹੁ အေးပေးစနစ်လုပ်ထားတဲ့အတွက်လျှက်စစ်ဆိုင်ကရာခိုင်နှုန်း40လောက်တက်တာသွားတာပါမြေအကျယ်ဝန်းလိုအပ်ချက်ကလည်းကုဗမီတာ3000လောက်တက်တာသွားတဲ့အတွက်ဒီတစ်ပိုက်ကအစောဦးတွေဥပမာ Marina Bay Sands Hotel ဆိုအပေါ်ဆုံးတက်မှာရေကူးကန်ကြီးစောက်ဖို့ဈေးရသွားပါတယ်
အခုလိုမြေအောင်မှာအဆောက်အဦဆောက်တာဟာမြေနေရာထွက်လာရုံနဲ့မကပဲအပူပိုင်းဒေတာစင်ကာပူလိုနိုင်ငံမှာဆို40အတွက်သုံးရတဲ့လျှက်စစ်စွန့်ရင်ပမာဏကိုပါရှော့ချနိုင်တာပါတစ်နှစ်တစ်နှစ်ကားဆင်းရဲ1000လောက်ကထွက်တာနဲ့ညီတဲ့ကာဗွန်ဒိုင်အောက်ဆိုက်တန်ချိန်3000ခွဲနီးပါးလောက်ရော့စေတဲ့အတွက်ဝင်းကျင်အတွက်အဆင်ပြေပါတယ်အခုလိုမြေအောင်အဆောက်အဦတွေဆောက်လုပ်ပြီးလို့လူတွေတော်လာသုံးဆွဲမယ်ဆိုရင်တိထားအမှားတွေကိုတော့စင်ကာပူကမြို့ပြနဲ့တဘာဝဝင်းကျင်ဆိုင်အင်ဂျင်နီယာဒေါက်တာကာဝင်းကအခုလိုပြောပါတယ
်။မြောက်တော်ပြည့်ရတိုင်းပဲလေ။မြေဝင်ဒီဘက်ကလည်းရှိမှာမဟုတ်ဘူး။အမြောက်လည်းရှိမှာမဟုတ်ဘူး။အဲ့တော့အဓိကအရေးကြီးတာတော့ ventilation ကောင်းဖို့ပေါ့။အသက်ကောင်းအောင်ရှိနိုင်ဖို့အတွက် ventilation ကောင်းအောင်ပေးဖို့လိုတယ်။ပြီးတော့ lighting ပေါ့။အရင်းရောင်ကိုလုံလုံလောက်လောက်ပေးဖို့ဒီပါတယ်။အဓိကအရေးကြီးတဲ့နောက်တစ်ချက်ကတော့တကယ်လို့ဒီအောက်မှာတစ်ခုခုဖြစ်ခဲ့ပြီးဆိုလို့ရှိရင်ဒီလူတွေဘယ်လိုကယ်ထုတ်လဲ။evacuation protocol လေအဲ့ဒီအချက်ကိုကြိုပြီးတော့စဉ်းစားထားတာပဲ။ဟိုစင်ကာပူမှာဆိုလို့ရှိရင် project တစ်ခုထောက်မလို့ရှိတယ်။အဲ့ဒါဟိုကျန်တဲ့ construction engineering ကိုလုံးဝအပြင်ပြီးဒါပေမဲ့အဲ့ဒီ civil defense ဌာနကလူတွေကိုဘလို့ evacuate လုပ်မယ်ဆိုတဲ့ design ကိုပြန်ပြင်ခိုင်းထားလို့အဲ့ဒီဟာကိုလုပ်နေကြတယ်။အပေါင်းကြီးနေတဲ့အချိန်မှာအတိအကျအရေးကြီးတာတော့အဲ့ဒီ evacuation နဲ့အန်ဒီရဲ့ zone တစ်ခုကျရောက်လာရင်ဒီလိုပဲပြောထုတ်လေအဲ့တော့နောက်ခုက emergency preparedness ပေါ့အရေးပေါ်ရင်ဘယ်လိုလုပ်ရမလဲဆိုတော့လူတွေရဲ့အသက်အန္တရာယ်လူတွေရဲ့လုံခြုံရေးအတွက်ထွက်သွင်းစဉ်းစားနေပါလေ
ဒီစင်ကာပူမှာအခုစောင့်ထားတဲ့ underground storage နဲ့မြေအောက်ရထားလမ်းတွေမှာဘာပြဿနာတွေများကြီးကြီးမားမားတွေ့ရလဲ
ဟိုမြေအောက်ရထားလမ်းတွေဆိုလို့ရှိရင်ဒီ geological rock ကိုဒီချင်းနေရတော့ဘာမှပြဿနာမရှိဘူးမြေထားလမ်းမှာတခါဒီ electricity cut down ဖြစ်တော့မြေထားကြီးကျန်ကြတယ်အဲ့ဒီတော့ပဲကြားတယ်ပေါ့ဒါ maintenance ပဲပေါ့ကျန်တဲ့ဟိုကြောက်နေပတ်သက်လို့ကြော်လို့ဒီနေ့ပတ်သက်လို့ဘာမှမကြားဘူးနောက်တစ်ခုကပြီးသွားတဲ့အမှ storage season တစ်ခုမှာလည်းဘာမှကြော်လို့ဒီ condition အနေနဲ့ဘာမှပြဿနာထူးထူးမကြားမိပါဘူး
အခုစင်ကာပူကအပေါ်မှာအဆောက်အဦမြင့်နေဆောက်ထားရှိတယ်ဆိုတော့အောက်မှာပါအဲ့လိုဆက်ဆောက်တယ်အောက်မှာပါတူးလိုက်တယ်ဆိုရင်အပေါ်ကအဆောက်အဦတွေမှာတည်ငြိမ်မှုရှိပါမလားရှိပြီးသားအဆောက်အဦတွေပေါ့နော
်ဒီမှာဒီအောက်တန်းတယ်ဒီကားလမ်းတွေကားလမ်းတွေနောက်တစ်ခုကစီဝစ်တန်းတွေကရတော့ဒီတန်းတွေကိုသူကပြမထားလဲဆိုတော့ highway လမ်းတွေအောက်မှာပဲဖောက်ထားတာ အပေါ်မှာပါအဆောက်အဦမှမရှိဘူး။တက်နေတဲ့လောက်အဆောက်အဦတွေအောက်ကနေမဖြစ်အောင်လို့သူကကာဝယ်ထားတယ်။တက်နေတဲ့လောက်ရှောင်းတယ်။များသောအားဖြင့်အဲ့ဒီ MRT တန်းတွေကအကုန်လုံးကတကယ်ဟိုလမ်းမအကြီးကြီး highway တွေအောက်ကပဲဖောက်ထားတယ်။အဲ့ဒါကြောင့်မလို့ဒီဘော်နဲ့ဒီအောင်ငယ် stability ကဘာမှပြဿနာမရှိဘူး။နောက်တစ်ခုက storage station နှစ်ခုကတစ်ခုကလည်းတကယ်ဟိုတောကြီးထဲမှာရှိတဲ့ကြောက်တောင်ကြီးအောက်ထဲမှာဆောက်ထားတာဆိုတော့အပေါ်မှာမရှိဘူး။နောက်တစ်ခုကရေနံနှောင်ကန်ကလည်းတကယ်စင်ကာပူကျွန်းရဲ့တောင်ဘက်ကပင်လယ်ကြီးအောက်ပေါ့ underground sea bed ကြီးအောက်မှာဆောက်ထားတဲ့အတွက်ကြောင့်လို့ဒါလည်းအပေါ်ရဲ့ stability ကဘာမှပြဿနာမရှိ
ဘူး။ရန်ကုန်မှာရောဖြစ်နိုင်ပါမလား။ဒါမျိုးတွေဘာလို့မြေပုံတွေထုတ်ပြီးလုပ်မယ်ဆိုရင်အဆင်ပြေနိုင်ပါမလား။
အဲ့ဒီအန္တရာယ်ကနေလို့ဘာမှဆိုမြေရောက်မြေထလန်မှာ MRT တန်တယ်တော့ကားတန်တယ်ဒါတရတော့မြေဟိုကြောက်ပိတ်ပြီးမမာရင်လည်းဖြစ်တယ်ဥပမာစင်ကာပူမှာရှိတဲ့တန်တယ်တွေဆိုလို့ရှိရင်ဒါစွိုင်းတွေလည်းမှာလည်းပွားနေတာအဲ့တော့ရန်ကုန်ကျွန်းအနေထားနဲ့ဆိုလို့ရှိရင်ဒီတန်တယ်တွေပေါ့ MRT တန်တယ်မြေထလန်တန်တယ်မြေထကားလန်တန်တယ်ဒါတွေကဖြစ်တယ်အဲ့မဲ့တူရစ်တွေပဲလို့အဲ့ဒီ shopping center တို့ဟာမျိုးစုံလုံးရှိရတော့ဒါ competing တော့ပေါ့ကြောက်တယ်တော်တော်မာတဲ့အထက်မှာဆောက်ဖို့ပြင်းတယ်ရန်ကုန်မြို့ရဲ့ background geology ကြောက်တယ်ကနေနဲ့စက်တန်းတူတယ်ကြောက်တယ်ဆိုတော့သူတို့ကဆုံးဖြစ်ပါမလားအဲ့ဒီတခုပဲဆုံးရင်ပါလေဒီမှာတော့ underground excavation လုပ်တဲ့ကြောက်တယ်ကဆက်လက်တန်းနှစ်သမောင်းရာနဲ့ခြေနဲ့ကြောက်တယ်တော့ဒီကကြောက်တယ်ကတော်တော်ကြီးကိုမာတယ်ဆိုတော့ဒီမှာ storage တွေပဲဆောက်လို့ရတယ်အဲ့ရန်ကုန်ရဲ့ဂျော်လို့ကြီးရတော့အဲ့လောက်မှလည်းကြောက်ကြီးရှိနေရှိပေးပြချာချာစူဇန်လေးလာပြီးမှဆောက်ပြပါလေ
ဒေါက်တာကောင်ဝင်းရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပြန်စီနောက်တစ်ပတ်မှပြန်ပြီးဆောင်ကြပါဦး
တော်ခင်မျိုးသက်စီစဉ်တင်ဆက်ခဲ့တဲ့သိပ္ပံနဲ့ဤပညာခန္ဓာကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ဒီစီစဉ်ကိုအခုလိုအပတ်စဉ်တောက်ကြညာတိုင်းမှာတင်ဆက်ပေးနေပြီးတော့မနေ့ပြန်စနေမနေ့ခင်းမှာလည်းတလှည့်ပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ VOE ကနေထုတ်လင်းပေးနေတဲ့စီစဉ်လေးနဲ့ပတ်သက်ပြီးဝေဖန်ကြံပေးခြင်းနဲ့ဆိုရင် VOE မြန်မာပိုင်းရဲ့ဖုန်းနံပါတ် 012-232-999 လေးကိုဆက်သွင်းနိုင်တယ်လို့ email လိပ်စာ bamis@voanews.com ကိုလည်းစာရေးသားပေးပို့နိုင်ပါတယ်ရှင်။အစည်းအဝေးအဆုံးမသက်ခင်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုမဆုမြတ်မွန်ကတလှည့်ကြီးညာပေးပါအောင်ရှင
်။ရာသီဥတုပြောင်းလဲဖောက်ပြန်မှုကိုတားဆီးနိုင်ဖို့တာဝန်ရှိသူတွေကင်တွယ်ဆောင်ရွက်ကြဖို့တောင်းဆိုတဲ့ကမ္ဘာတဝန်းကျောင်းသူကျောင်းသားတွေဦးဆောင်တဲ့ဆန္ဒပြပွဲတွေဒီကနေ့ပြုလုပ်နေကြပါတယ်။ဒီနေ့လာနေကြရင်ဒီနယူးယောက်မြို့ကုလသမဂ္ဂရုံးချုပ်မှာစတင်မဲ့ရာသီဥတုဆိုင်ရာညီလာခံမတိုင်ခင်မှာနိုင်ငံဆောင်မှာဆန္ဒပြပွဲတွေကိုအချိန်ကိုင်းလုပ်နေကြတာပါ။American ပြည်ထောင်စု Washington မြို့တော်အပါအဝင်မြို့တော်တော်များများကကျောင်းသူကျောင်းသားတွေဟာဒီကနေ့စာသင်ခန်းတွေကိုမသွားဘဲဆန္ဒပြနေကြပါတယ်။ Australia နိုင်ငံမှာလည်းနိုင်ငံတော်ကကျောင်းသူကျောင်းသားထောင်ပေါင်းချီစာသင်ခန်းတွေကနေလမ်းပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်။ Hong Kong, India, Philippines, Thailand စတဲ့အာရှနိုင်ငံတော်တော်များများအပြင် Africa, Latin America နဲ့ဥရောပနိုင်ငံတွေမှာလည်းရာသီဥတုပြောင်းလဲမှုတိုက်ဖျက်ရေးတောင်းဆိုဆန္ဒပြပွဲတွေလုပ်နေကြပါတယ်။ကမ္ဘာကြီးပူနွေးစေတဲ့ဖန်လုံအိမ်တန်းငွေထုတ်လွှတ်မှုတွေကိုကုလသမဂ္ဂအဖွဲ့ကြီးကလျှော့ချဖို့ကုလသမဂ္ဂဝန်ထမ်းတထောင်ကျော်ကအတွင်းရေးမှူးချုပ်အန်တိုနီယိုဂူတရက်စီကိုစာရေးသားတောင်းဆိုလိုက်ပါတယ်။ကုလသမဂ္ဂဝန်ထမ်းတွေအနေနဲ့အထက်တန်းလေရင်ခီးတွေစီးသွားတာအပါအဝင်သဘာဝပတ်ဝန်းကျင်ကိုထိခိုက်စေတဲ့တန်တမန်ရပိုင်ခွင့်တွေကိုလျှော့ချဖို့တောင်းဆိုစာရဲမှတိုက်တွန်းထားပါတယ်။ American သမ္မတ Donald Trump ကယူကရိန်းသမ္မတလို့ဆိုတဲ့နိုင်ငံခြားခေါင်းဆောင်တယောက်နဲ့ဆက်သွယ်မှုအတွင်းစိုးရိမ်စရာကောင်းတဲ့ဂတိကဝတ်ပြုခဲ့တယ်ဆိုတဲ့သတင်းတွေအပေါ်သမ္မတ Trump ကလှုပ်ကြံသတင်းမှားတွေဖြစ်တယ်လို့တုံ့ပြန်ခဲ့ပါတယ်။စိုးရိမ်တယ်လို့ထင်မြင်တဲ့ထောက်လှမ်းရေးတာဝန်ရှိသူတယောက်ကထောက်လှမ်းရေးဆိုင်ရာစစ်ဆေးရေးမှူးချုပ် Michael Atkinson ကိုအတွင်းသတင်းပေးတိုင်ကြားခဲ့တဲ့ကိစ္စနဲ့ပတ်သက်လို့သမ္မတကဒီသတင်းတွေဟာလှုပ်ကြံသတင်းတွေဖြစ်တယ်ဆိုပြီးတော့ Twitter ပေါ်မှာတုံ့ပြန်ခဲ့ပါတယ်။စင်ကာပူနိုင်ငံမှာမြန်မာအိမ်အကူအမျိုးသမီးကိုနှိပ်စက်လို့ထောင်ချနေတဲ့ဇနီးမောင်နှံကိုနောက်ထပ်အင်ဒိုနီးရှားအိမ်အကူကိုနှိပ်စက်မှုနဲ့ထပ်ပြီးတော့ထောင်ဒဏ်အပြစ်ပေးလိုက်ပါတယ်။တေဝီကီယက်အနေနဲ့အပြစ်ဒဏ်နှစ်ခုပေါင်းအတွက်ထောင်ဒဏ်6နှစ်နဲ့တလသူ့ရဲ့ဇနီးချိုင်ယွန်လင်းအနေနဲ့ထောင်ဒဏ်4နှစ်နဲ့တလစုစုပေါင်းကြာခံရတော့မှာဖြစ်ပါတယ်ရှင်
။သတင်းချင်းချုပ်ကိုမဆုမြတ်မွန်ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။တောက်ကြညာအတွက်အစီအစဉ်ထုတ်လို့ရေးမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Nelson Lopes ဖြစ်ပါတယ်ရှင်။ကျွန်မကဆုမွန်မှာဒီညအစီအစဉ်မှုဖြစ်တာဝေယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOE ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။တော်တာရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေ။
This program has come to you from the Voice of America, Washington.